Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ2019ခုနှစ်ဇူလိုင်လ31ရက်ဗိုလ်တုနေ့မနက်ခင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေခေါင်းနိုင်အထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနားဆင်နိုင်ပါတယ်။ကျွန်တော်ရဲမထွန်းပါဒီနေ့ညနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျမကခင်ရသက်ပါဒီမနက်ခင်းသတင်းတွေကိုမတင်ကြီးထိုင်တဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအနှစ်၄၀ပြည့်ဗာဂျီးနီးယားပြည်နယ်လွှတ်တော်အခမ်းအနားမှာတက်ရောက်မင်ကွန်းပြောကြားခဲ့ပါတယ်မြောက်ကိုရီးယားကသူ့ရဲ့အရှိတ်ကံယူရန်ကနေဒုံးကျည်ပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုဟာထိုင်းနိုင်ငံဘန်ကောက်မှာကျင်းပမယ့်အမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့သွားနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရမင်းထွန်
းဟုတ်ကဲ့ပါဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေနဲ့အတူနားဆင်ရမယ့်သတင်းဟာတွေမှာတော့ကမ္ဘာတဝက်လက်နက်ကိုင်ပက်တီးရီးယားတွေနဲ့ကလေးစစ်သားအုံမြင့်ကွန်ဆိုင်ရာ2018ခုနှစ်အစီအစဉ်ခန်းစားနာပတ်သက်ပြီးကုလသမဂ္ဂကပြောတာကတော့
Last year there was also a record amount of peace agreements, peace dialogues and peace processes were ongoing.
ကလေးသူငယ်နဲ့လက်နက်ကိုင်ပက်တီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Virginia ကမ္ဘာရဲ့ပြောစကားကိုခဏဦးနားဆင်ကြရတာပါ။အပြည့်အစုံကိုသတင်းတွေအပြည့်မှနားဆင်ရပါမယ်။ဒီသတင်းတွေနဲ့အတူဘင်္ဂလားဒေ့ရှ်မှာခေလုံနေကြတဲ့ရိုဟင်ဂျာတွေနေရပြန်ရေးကိစ္စပုဂံရှိအောင်ယဉ်ကျေးမှုနယ်မြေကို UNESCO အဖွဲ့နဲ့ကမ္ဘာအမွေအနေစီးရင်မှာထည့်သွင်းအသိမှတ်ပြလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတိတကုစီရတော့အရှင်ရှာနေဒရာရဲ့ဟောပြောချက်ပေါ်တုံ့ပြန်ချက်စတဲ့သတင်းနာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဗိုလ်တုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိင်္ဂီထိုက်တို့ကကြီးညာပေးပါမယ်ခင်ဗျာ။
Virginia ပြည်နယ် Jamestown မှာကျင်းပတဲ့အနှစ်၄၀ပြည့် Virginia ပြည်နယ်လွှတ်တော်ထိမ့်မှအခမ်းအနားကိုတချို့ပြည်နယ်လွှတ်တော်အမတ်တွေမတက်ရောက်ဘဲတပိတ်မှောက်ခဲ့ပြီးအမတ်တဦးရဲ့ကန့်ကွက်ဆန္ဒပြမှုတွေကြားမှာပဲသမ္မတ Donald Trump တက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။သမိုင်းဝင်နေရာမှာရှိတဲ့အနောက်ကဘာကျန်းကရှေးအကြဆုံးလွှတ်တော်ရဲ့ပါတီကြီးနှစ်စလုံးရှေ့မှောက်သမ္မတတဦးအနေနဲ့ပထမဆုံးမိန့်ခွန်းပြောကြားခွင့်ရတာတိတ်ဂုံယုံကြောင်းသမ္မတကပြောကြားခဲ့တာပါ။သမ္မတ Trump အခုလိုမိန့်ခွန်းပြောနေစဉ်အတွင်းမှာ Democrat လွှတ်တော်အမတ်Ibrahim Samira ကသမရအနေနဲ့သူတို့နေရရင်ကိုပြန်ပြီးပို့လို့မရတဲ့အကြောင်း Virginia ဟာသူတို့ရဲ့နေရရင်ဖြစ်တဲ့အကြောင်းအဟစ်ပြောဆိုခဲ့ပါတယ်။ပြည်သက်တွင်မှာရှိတဲ့တခြားလွှတ်တော်အမတ်တွေကတော့ Palestine နယ်ပေါ်အမေရိကန်နိုင်ငံသားဖြစ်တဲ့သွားဆောင်ဝင်နေဖြစ်တဲ့လွှတ်တော်အမတ်ကိုဝိုင်းပြီးတော့ဟိုလှောင်ပြောင်ကြပြီးတော့ USA Trump လို့ဩခဲ့ကြတာပါ။ Samira ကိုရဲကခေါ်ထုတ်သွားပါတယ်။နောက်ပိုင်းမှာ Twitter ကနေတဆင့်သူကရေးသားရမှာတော့အခုလောသမရမင်းကွန်းပြောချိန်မှာကြားဖြတ်အော်ဟစ်ရခြင်းဟာအသားရောင်ခွဲခြားမှုနဲ့အမုန်းတရားတွေပြောကြားသူတွေကိုတီးခတ်မနေသင့်ဘူးလို့ယူဆတာကြောင့်ဖြစ်ကြောင်းရေးသားပါတာပါတယ်။ Virginia Republican Party ကနောက်ပိုင်းကြီးညာချက်ထုတ်ပြန်ရမှာတော့ Samira ဟာဘာသာရေးဆန့်ကျင်သူဖြစ်ကြောင်းဖော်ပြထားတာပါ။
အမေရိကန်ပြည်ထောင်စုကအာဖရိကနယ်ပေါ်အမေရိကန်နဲ့အများစုနေတဲ့ဘော်တီမိုးမြို့နဲ့ထင်ရှားတဲ့အောက်လွှတ်တော်အမတ်အလီဂျာကမ်မင်းစ်ကိုဦးတည်ပြီးပြောဆိုမှုတွေဟာလူမျိုးရေးဆန်တဲ့လူဝေဖန်သူတွေကပြောဆိုကြတဲ့အပေါ်အင်ကာနဲ့မှာသမ္မတဒေါ်နယ်ထရန့်ကထပ်ပြီးခုခံပြောဆိုပါတယ်အောက်လွှတ်တော်အမတ်အလီဂျာကမ်မင်းစ်ကအမေရိကန်သမ္မတရဲ့မိသားစုဝင်တွေအပါအဝင်အင်ဖြူရိုယာရှိတွေရဲ့ဆက်သွယ်မှုအချက်အလက်တွေရယူဖို့ကြိုးပမ်းတဲ့အောက်လွှတ်တော်ရဲ့အင်အားကောင်းတဲ့ကော်မတီအဖွဲ့ဝင်ဖြစ်ပါတယ်။ဒီမိုကရက်တစ်ဦးဆောင်နေတဲ့တခြားမျိုးတွေနဲ့ဘော်တီမိုးမှာရှိနေတဲ့အဂတိမကင်းမှုကြီးတွေကိုဖော်ထုတ်ပြောပြတာကြောင့်ကိုကိုကိုကူညီရရောက်တယ်လို့ထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအင်ဖြူရိုအပြင်မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒီလူတွေဟာဘော်တီမိုးမှာငရဲကြခံရတဲ့အာဖရိကန်အမေရိကန်အများစုနေကြတဲ့မြို့ကဒေသခံတွေအနေနဲ့သူ့ရဲ့ဆောင်ရွက်ချက်အပေါ်ကျေးဇူးတင်နေကြတယ်ဆိုတာကိုပြောပြလိုက်ကြပါလို့လည်းသမ္မတထရန့်ကပြောပါတယ်။သူကကမ္ဘာပေါ်မှာလူမျိုးရဲ့အစွဲအနည်းဆုံးသူဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အလီဂျာကမ်မင်းစ်တို့လိုလူတွေကြောင့်လွန်ခဲ့တဲ့နှစ်20ကျော်အတွင်းဘော်တီမိုးမြို့မှာတုံးခဲ့တဲ့ရန်ပုံငွေတွေကခိုးယူခံရတာနဲ့အလဟသဖြစ်ခဲ့ရတယ်လို့ပြောဆိုပြီးသမ္မတထရန့်ကထပ်ပြီးတော့ဝေဖန်တိုက်ခိုက်ထားပါတယ်။
အမေရိကန်ကိုဝင်ရောက်ခြေချလာတဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီထားစေရှိကြောင်းဆွဆွဲချင်တဲ့သမ္မတထရန့်အစိုးရကိုထိတ်တန့်လူခွင့်ရဲ့အဖွဲ့တစ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့တရားရုံးအမိန့်ကိုဆန့်ကျင်ရာရောက်တယ်လို့ပြောတာပါ။ ACLU ကအမေရိကန်ပြည်သူ့အခွင့်အရေးများသမဂ္ဂကကယ်လီဖိုးနီးယားပြည်ဆန်ဒီယေဂိုမြို့ပ ဘိုးအစိုးရတရားသူကြီးထံမှာအင်္ဂါနေ့ကဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။ ACLU ရဲ့ရှေ့နေဖြစ်တဲ့ Lee Garland ကသမ္မတ Trump ရဲ့အစိုးရအနေနဲ့ကလင်းငယ်ရီကို Meek Barry နဲ့တကွဲတပြားစီထားရှိစေတာဟာအံ့အားသင့်တောင်းလို့ရှာကောင်းကြောင်းနဲ့အခုလိုရက်ဆက်ပြီးတရားမဝင်တဲ့မူဝါဒကြောင့်တကွဲတပြားစီဖြစ်နေရတဲ့လူထောင်ပေါင်းများစွာအပြင်နောက်ထပ်မိသားစု900ကျော်လည်းထပ်ပြီးအလားတူအခြေအနေရောက်နေတယ်လို့ထောက်ပြထားတာပါမိသားစုတွေကိုပြန်လည်စုစည်းပေးဖို့အတွက်တရားရုံးရဲ့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာ2018ဇွန်လတုန်းကမိသားစုဝင်တွေကိုတကွဲတပြားစီပြုလုပ်မှုရပ်တန့်ဖို့အတွက်သမ္မတ Trump ကအမိန့်ပေးခဲ့ပြီးနောက်ပိုင်းကလေးပေါင်းထောင်နီးပါးဟာသူတို့ရဲ့မိဘတွေရှိကနေခေါ်ယူသွားတာခံရတယ်လို့ ACLU ကပြောပါတယ်။ Trump ကတော့သူ့ရဲ့မူဝါဒဟာမိဘအနေနဲ့တာသမီကိုအန္တရာယ်ပြုမှတာတကွဲတပြားစီထားဖို့ညွှန်ကြားထားတာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့နေကြားဆောင်တက်တွေကတော့မိဘတွေကမော်တော်ယာဉ်စီကံချိုးဖောက်မှုတို့မျိုးရာဇဝတ်မှုသေးသေးလေးတွေကျူးလွန်ကြရင်အချိန်ကျပြောင်းရွှေ့သူတွေရဲ့ကလေးတွေကိုသူတို့ရဲ့မိဘတွေထံကနေခေါ်ယူသွားတာမျိုးခံရတာမျိုးရှိတယ်လို့ပြောပါတယ်။
မြောက်ကိုရီးယားကဗုဒ္ဓဟူးနေ့အစောပိုင်းမှာနိုင်ငံအရှိတ်ကံယူတန်းကနေဒုံးကျည်တွေပစ်လွှတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဆောက်ဟယန်ပြည်နယ်ဟိုဒိုကျွန်းဆွယ်အနီးကနေဒုံးကျည်တွေကိုပစ်လွှတ်ခဲ့တာလို့တောင်ကိုရီးယားပူရဲစစ်ဝစီချုပ်အဖွဲ့ကပြောပါတယ်။နောက်ထပ်ပစ်လွှတ်မှုတွေကိုစစ်တပ်ကဆက်လက်စောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။တောင်ကိုရီးယားဘက်ကအမေရိကန်နဲ့ပူရဲစီရေးလေ့ကျင့်မှုတွေဆက်လုပ်ဖို့နဲ့အမေရိကန်လက်နက်တွေဝယ်ယူဖို့ဆုံးဖြတ်ချက်အပေါ်တုံ့ပြန်တာလို့ပြောဆိုပြီးမြောက်ကိုရီးယားဘက်ကတာရိုပစ်ဒုံးကျည်နှစ်ဆင်ပစ်လွှတ်ခဲ့ပြီးတဲ့နောက်6ရက်အကြာမှာအခုလိုဒုံးကျည်တွေထပ်ပြီးတော့ပစ်လွှတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့အနေနဲ့စီရေးလေ့ကျင့်မှုတွေဆက်လုပ်မယ်ဆိုရင်တိုက်ချင်းပြက်ပယ်ရင်တက်ဒုံးကျည်နဲ့နျူကလ িয়ার ဆန့်တက်မှုတွေပြန်ဆနိုင်တယ်လို့လည်းမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်ရှင်။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တံကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မနစ်ကနိုင်ငံပေါင်း20မှာလက်နက်ကင်ပြစ်ပတ်ကရီအတွင်းကလေးစစ်သားအသုံးပြုမှုကြောင့်ကလေးတငယ်တေဆုံးဒါမှမဟုတ်ထိခိုက်ဒဏ်ရာရမှုအရေအတွက်ဟာယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း12,000ကျော်ထိဖြစ်သွားပြီးဒါဟာမကြုံစုဘူးတိတ်ကိုများနေတာကြောင့်အထူးတုံ့လို့ရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။2018တွင်ကလေးတငယ်တွေပေါ်ကျူးလွန်မှုပေါင်း24,000ထိရှိကြောင်းနဲ့ဒီထဲမှာကလေးငယ်တွေကိုတပ်ဖြတ်မှုထိကိုက်ရှေမှုလိမ့်မှုအကျံဖက်တာတွေးဆောင်ခေါ်ယူတာကလေးစစ်သားတဲ့စုဆောင်းတာနဲ့စာတင်ချောင်းတွေဆေးရုံတွေတိုက်ခိုက်ခံရတာတွေပါဝင်တယ်လို့အင်ကာနေမှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုပ်မိုင်းတွေစစ်ပွဲအတွင်းကြံပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လုံဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေကိုထိကိုက်ဒဏ်ရာရတဲ့ပုံမှာထူးဆိုရင်ကြောင့်အတွင်းမှုချုပ်ကပြောပါတယ်။ဒါပြင်ဘဲအလုံးကကျူးလွန်တဲ့ဆိုးရတဲ့ချိုးပေါက်မှုတွေကိုပြစ်တင်ရှုံချကြောင်းလည်းကလေးတငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဆိုးရတဲ့ချိုးပေါက်မှုတွေဖြစ်ဖော်ပြထားတဲ့ထဲမှာ2018တွင်တပ်မတော်ကကလေး9ရက်ကိုစစ်သားဖြစ်စုဆောင်ပြီး64ရက်ကိုစစ်သားတွေအဖြစ်အသုံးပြုခဲ့ကြောင်းနဲ့လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေကလည်းကလေးစစ်သားစုဆောင်တဲ့ဖြစ်ရပ်7ခုရှိတယ်လို့ဖော်ပြထားပါတယ်။
မြန်မာနိုင်ငံအတွက်ပထမဆုံးရေငုပ်သင်္ဘောဖြစ်လာမဲ့ Kilo Class အမျိုးအစားရေငုပ်သင်္ဘောကိုမွမ်းမံပြင်ဆင်ပြီးဒီနှစ်အတွင်းမှာပဲအိန္ဒိယကလွှဲပြောင်းပေးဖို့ရှိတယ်လို့ Economist Time သတင်းကဖော်ပြပါတယ်။လာမယ့်နှစ်တည်းအတွင်းကိုပိုင်ရေငုပ်သင်္ဘောတပ်ဖွဲ့ဖွဲ့စည်းဖို့လုပ်နေတဲ့မြန်မာရေတပ်က INS Sinhubia ရေငုပ်သင်္ဘောကိုလေ့ကျင့်ရေးမှအသုံးဖို့ရည်ရွယ်ထားပါတယ်။1980ပြည်လွန်နှစ်တွေတုန်းကရုရှားထံကဝယ်ထားတဲ့ Kilo Class ရေငုပ်သင်္ဘောကိုလက်ရှိမှာတော့ Hindustan Shipyard Limited က Vizag မြို့မှာမွမ်းမံပြင်ဆင်နေပြီးဒီနှစ်မကုန်ခင်မှာအပြီးသတ်မဲ့အနေထားရှိတယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။ရေငုပ်သင်္ဘောရဲ့မူရင်းထုတ်လုပ်သူရုရှားထံကနေလိုအပ်တဲ့ခွင့်ပြုချက်ရယူထားပြီးမြန်မာရေတပ်မှလေ့ကျင့်ရေးအတွက်မူရင်းစနစ်တွေကိုပြန်လည်ပြင်ဆင်မှာဖြစ်တယ်လို့လည်းသတင်းရင်းမြစ်တွေရဲ့အပြောကိုကိုးကားပြီးတဲ့င်းမှာဖော်ပြထားပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာထိုင်းနိုင်ငံဘန်ကောက်မှာကျင်းပမယ့်အမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲမှာပူးတဲ့ဥက္ကဋ္ဌဖြစ်နေဆောင်ရွက်ဖို့အင်္ဂါနေ့မှာဝါရှင်တန်ဒီစီကနေထွက်ခွာသွားပါပြီ။ဒီဆွေးနွေးပွဲရဲ့ဘေးတွက်စီဝေးဖြစ်နေမြောက်ကိုရီးယားအရာရှိတွေနဲ့အလုပ်သဘောဆွေးနွေးမှုတွေလုပ်မဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုကဖျက်သိမ်းဖို့မရှိပါဘူး။မြောက်ကိုရီးယားကသူ့ရဲ့ဒုံးကျည်ပြစ်လွတ်ဆန်းသတ်မှုလုပ်ခဲ့ပေမဲ့အမေရိကန်ကတော့လက်ရှိသူ့ရဲ့မြောက်ကိုရီးယားဆိုင်ရာတန်တမာရေးကြိုးပမ်းမှုကိုပြောင်းလဲဖို့မမြင်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။
American Democrat Party ရဲ့သမရကိုယ်စားလှယ်လောင်းဖြစ်ရေးရှင်းပြိုင်နေကြသူတွေရဲ့ဒုတိယအကြော့စကားစစ်ထုတ်ပွဲကိုဒီကနေ့အင်္ဂါနေ့နဲ့ဗုဒ္ဓနေ့ညတို့မှာကျင်းပမှာပါ။လာမယ့်2020ပြည့်နှစ် American သမရရွေးကောက်ပွဲမှာလက်ရှိသမရ Donald Trump ကိုအနိုင်ယူနိုင်ရေး Democrat Party ရဲ့အကောင်းဆုံးကိုယ်စားလှယ်လောင်းဖြစ်ပါတယ်ဆိုတာကိုပြသဖို့ရှင်းပြိုင်ဘက်20ရို့စူးစမ်းကြမှာဖြစ်ပါတယ်။လာမယ့်နေ့အစောပိုင်းမှာကျင်းပမယ့် Democrat Party ရဲ့ပထမအကြိမ်သမရကိုယ်စားလှယ်လောင်းရွေးချယ်ပွဲကျင်းပဖို့6လအလိုမှာကိုယ်စားလှယ်လောင်းဖြစ်ရေးရှင်းပြိုင်သူ10ဦးစီရဲ့စကားစစ်ထိုးပွဲနှစ်ခုကိုကျင်းပတာဖြစ်ပါတယ်။အမေရိကန်ကားထုတ်လုပ်ရေးလုပ်ငန်းတွေရဲ့အချက်အချာမီရှိဂန်ပြည်နယ်ဒက်ထရိုက်မြို့မှာလုပ်မဲ့စကားစစ်ထိုးပွဲတွေကိုတော့ CNN ရုပ်သံကဓာတ်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်ရှင
်။ပရိုနမ်နဲ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်သိင်ကြီးထိုက်တို့ပြောပြခဲ့တာပါ။အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်ပေးပါမယ်။2018ခုနှစ်အတွက်ကမ္ဘာတဝန်လက်နက်ကိုင်ပြည်ပကအတွင်းကလေးစစ်သားအုံပြုမှုဆိုင်ရာအစီရင်ခံစာအရကလေးငယ်ပေါင်း1000ကျော်သေဆုံးဒါမှမဟုတ်ထိခိုက်မှုရှိနေတယ်ဆိုတော့သိရတဲ့အတွက်အထူးတုံ့လုံးမိကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့တပ်မတော်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါကလေးစစ်သားစုဆောင်မှုတွေရှိနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတိုက်ပွဲတွေဆက်ရှိနေသမျှကလေးစစ်သားအုံပြုမှုဆက်ရှိနေမှာဖြစ်တဲ့အတွက်လက်နက်ကိုင်ပဋိပက္ခတွေအမြန်ချုပ်ငြိမ်းအောင်လုပ်ဖို့လိုအပ်တယ်လို့အာရှလူခွင့်ရေးအဖွဲ့ကပြောပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။2018 January လကနေ December လအတွင်းပဋိပက္ခအတွင်းကလေးစစ်သားအုံပြုမှုအတွက်ကုလသမဂ္ဂကကြောက်ယူခဲ့တဲ့စစ်တမ်းကနေအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပြီးဒီအစင်ခန်းစားဟာအတွင်းမှုချုပ်ကိုအထူးတုံ့လှုပ်စေခဲ့တယ်လို့အတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရ Fahrenheit ကဇူလိုင်လ30အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General is particularly appalled at the number of children killed or maimed in the 20 country situations on the children armed conflict.
ဒီအစီရင်ခံစာနဲ့ပတ်သက်ပြီးအတွင်းမှုချုပ်ကိုအထူးတုံ့လှုပ်သွားစေတာကတော့မနစ်ကနိုင်ငံပေါင်း20မှာလက်နက်ကန်ပရိပကအတွင်းကလေးစစ်သားအုံပြုမှုကြောင့်ကလေးသူငယ်သေဆုံးဒါမှမဟုတ်ထိကတဲ့အရာမှုအရေးအတွက်ကယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း12,000ကျော်အထိဖြစ်သွားပြီးဒါဟာမကြုံစဘူးတိတ်ကိုများနေတာကြောင့်ပ
ါဒါကြောင့်တိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအားလုံးအနေနဲ့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်ကြဖို့နဲ့ကလေးတငယ်တွေကိုကာကွယ်ဖို့တာဝန်ရှိရဆိုတော့မမေ့ကြဘူးလေတိုက်တွန်းလိုက်ပါတယ်ကဘာတဝှမ်းလက်နက်ကိုင်တိုက်ပွဲတွေအတွင်းကလေးစစ်သားအုံပြုတဲ့ဆိုးဝါးတဲ့နိုင်ငံတွေထဲမှာဆိုမာလီယာယီမန်ဆီးရီးယားအာဖဂန်နစ္စတန်နဲ့တောင်ဆူဒန်နိုင်ငံတို့ပါပါဝင်ပြီးမြန်မာနိုင်ငံမှာလည်းကလေးစစ်သားအုံပြုမှုတွေရှိနေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကလေးစစ်သားအုံပြုနေတဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပဋိပက္ခတွင်ကလေးစစ်သားအုံပြုမှုဆိုင်ရာအထူးကိုယ်စားလှယ် Virginia Gamble ကပြောပါတယ
်။ Last year there was also a record amount of peace agreements, peace dialogues and peace processes were ongoing at any one given time.From Yemen to Myanmar to Car to South Sudan.
ပြည်ကနေကညီကြံရေးသဘောတူညီမှုတွေညီကြံရေးဆွေးနွေးပွဲတွေကိုစံချိန်ကြိုးကျင်းပခဲ့ကြပါတယ်။ Yemen, Myanmar, Car, တောင်ဆူဒန်စသဖြင့်တို့မှာပြုလုပ်ခဲ့ကြတာပါ။ကလေးတွေကိုအကာအကွယ်ပေးဖို့ကျမတို့ဆောင်ရွက်နေကြသူတွေအနေနဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ဆွေးနွေးကြဖို့ကျမတို့အနေနဲ့ Joint Action Plan ပူးတွဲရေးယူတဲ့အစီအစဉ်သဘောတူလက်မှတ်ရေးထိုးဖို့နာချနိုင်ခြင်းအဖြစ်အပြန်အလှန်ယုံကြည်မှုတိုးလာပြီးကလေးတွေပြန်လွတ်မြောက်လာစေဖို့ကိုလည်းအထောက်အကူပြုပါတယ်။ဒါကြောင့် Joint Action Plan လုပ်ခြင်းအဖြစ်ကလေးစစ်သားတွေပြန်လွတ်လာကြတာတွေ့ရပါတယ်
။အခုထုတ်ပြန်လိုက်တဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးကလေးစစ်သားတွေကိုစုဆောင်းအသုံးပြုနေတာနဲ့အထူးသဖြင့်မြေမြုပ်မိုင်းတွေစစ်ပွဲအကျဉ်းချံပောက်ကွဲစေတဲ့ပစ္စည်းတွေနဲ့လက်လုတ်ဖောက်ခွဲပစ္စည်းတွေကြောင့်ကလေးတွေထိကန်ဒဏ်ရာရနေတဲ့ပုံမှာအထူးစိုးရင်ကြောင်းဖော်ပြထားပါတယ်။ဒါအပြင်ဘယ်အလုံးကကျူးလွန်တဲ့ဆိုးရတဲ့ချိုးဖောက်မှုတွေကိုပြစ်တင်ရှုံချကြောင်းလည်းဖော်ပြပါတယ်။ Sowara Chupa Muri Pip Popia Tare Tema, Natam Sashi Kunia Dren, Damaroga, Gali Kuniago, Sitapian and Susan Gepi, Chauseliago, Sitari Pit, Don Puni Jone, A Yenunga, Gali Sitan, Nasachawa, Susan Kerago, Natam Sashima, Dipunan Gere, Lusubari. Lumiosu Lenagain Taporiga, Gali Sitan, Susan Pia, Setaku Shigabi, Yabjali Selio, Minkli, Tonga, Susubon, Sakoniago, Gali Sitapit, Don Puni, Raduare, Lupopia Bari. Galisita, Susan, and Pierre Drega. Go Google, Gachin Lumio y Tamro, Gianga, Lucera Pichone, Tan Muda Lumio y Ta, Dian Eliga de Coo, Gian Muda Lumio y Ta, Gian Eliga de Coo, Lucera, Lupopia Tabari, Tabian, Nino Do, Wabi Tamro, UWS Bowen Patate, Galisita, Susan, Pierre, Nakushira Gule, Madame Tentarello, a singing Kanzama Popia Bari. A dream mujo yet two goes left Virginia Gambaha, Manica Natan Session, Mila Rema, Yamanangu Niaja, Doyaupi, Nangano Damingan Bogu, Don San Suji Nayo, Damaroga, Dudia Bojo, Muji, so in ever Drisson get up your body. A suan in it, Yamanangama, Kalisita, Susamu, Machia, Gawebune, a song dasibu, Gula de Magane, Natan Sentima, Lemma ye two get it, Budre Lunga a season, Gaunte Pobopian. Galating at Queen Lee Sanya, Ubri Pia Tanyego, Uzabi Losambule, do ye keys and drain, die don't get elu, the same Kazama Popia body. Yamaning amma, die worries, Seppi Shini the mea, Galisida don't be moved, Sashini ma pit dead dre, then again Patipaka, a man choney on Lopo Lua delu, Asha Luquin a puega, Shini, Umion Uga, your body.
Galisida in the Sun Song, Nine of Eden, Yan Yasabu Luravano. Even Simon Chani Luda, Glissadari, Pavonia, today, even City, Chite Kama, Taina, Nemi Rima, Tainari Pegale, Mibari, Tomatuara Rishide, now Pinjaro, Lenaka, Poesirin, and Nisate, Kataro, Clevi, Kuranguga, Lenadine, and Pavio, Sitari, Taina Poesirimano, Susan Urari, Tano Tuyare. Tamaro Majarole, Tony Dudave, Taiwari Pipuare Kama, Janikere, Kaligu, Sausha, Tibia, Nibio, Yenyo, no, Pizarro, Eri Lumi, Lumeri, Dread, Penani, Pian, Nibido, Kuchengi, Tamaro, Remale, Simile,
Yamanangama, Tamaro, and Lenaga, and Puerija, Taiwari, Sabi Piani, the Lu, Shankachene, Yakan Pinari, Maro, Dianda Lenaga, Chenyanja, Taiwari, Sabi Pipuani, that do ya jow, a singing Kazama, Popia, Taraba.
ကုလသမဂ္ဂကလေးစစ်သားအစည်းအဝေးခန်းတာထုတ်ပြန်မှုနဲ့မြန်မာနိုင်ငံခြေနေကတော့ကွန်ပျူတာကတင်ပြသွားတာပါ။ဘင်္ဂလားဒေ့ရှ်မှာကိုလိုနီကျတဲ့ရိုဟင်ဂျာတွေထားနေပြန်ရေးအတွက်ဒုက္ခသည်တွေနဲ့မြန်မာအစိုးရကိုလည်းအဖွဲ့အစည်းဆွေးနွေးမှုတွေမှာအပြုသဘောဆောင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူကပြောဆိုထားပါတယ်။ရိုဟင်ဂျာတွေထားနေပြန်ရေးလူခွေရေးစောက်ကြည့်ရေးအဖွ
ခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကမြန်မာနိုင်ငံသားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥမြင့်သူခေါင်းဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့ရိုဟင်ညာဒုက္ခသည်ခေါင်းဆောင်တွေဌာနေပြန်ရေးဆွေးနွေးခဲ့ကြပါတယ်။နှစ်ရတာဆွေးနွေးမှုတွေအပြီးမှာတော့တိုးတက်မှုတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်။ဒုက္ခသည်တွေနဲ့မြန်မာဆိုရာချဆွေးနွေးမှုတွေထပ်လုပ်ဖို့လည်းသဘောတူခဲ့ကြပါတယ်။ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးမြန်မာဆိုရာဘက်ကဥပဒေအတိုင်းဆောင်ရွက်မယ်လို့ပြောဆိုထားတာကြောင့်ဒုက္ခသည်တွေဌာနေပြန်ရေးဟာအရင်အခြေအနေထက်ဘာမှပိုကောင်းမလာမဲ့အပေါ်ဆိုရင်ကြောင့် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့အာရှဆိုင်ရာဒုတိယတာဝန်ခံ Phil Robertson ကပြောပါတယ
် Myanmar wants to get the Rohingya back right now and it is essentially playing games with the discussions about citizenship
မြန်မာစူရကရိုဟင်ဂျာတွေကိုအခုပြန်ပြီးခေါ်ခြင်းနေပြီးနိုင်ငံသားဖြစ်ခွင့်ကိုဆွေးနွေးမှုနဲ့အလေးထားဆောင်ရွက်နေတာပါရိုဟင်ဂျာတွေကလည်းသူတို့ဌာနေမပြောင်းခင်မှာအဓိကလိုအပ်ချက်တချို့ကိုသတ်မှတ်ထားပါတယ်ပထမတစ်ချက်ကနိုင်ငံသားဖြစ်ခွင့်မှာဒုတိယတစ်ချက်ကတော့လုံခြုံရေးပါတတိယအချက်ကတော့သူတို့ဌာနေပြောင်းတဲ့အခါမှာသူတို့အခွင့်အရေးကိုလေးစားဖို့ဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်ကိစ္စနဲ့ပတ်သက်တဲ့ပြဿနာကတော့သူတို့ကမြန်မာအစိုးရရဲ့ကတိတွေကိုမယုံကြတာပါသူတို့လွတ်လွတ်ကင်းကင်းနိုင်ငံသားဖြစ်ချင်ကြတာပါနိုင်ငံသားဖြစ်ရေးကွဲပြားတဲ့ပုံစံအများပြားပါတဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေရဲ့ခက်ခဲတဲ့လုပ်ငန်းစဉ်အများပြားအတိုင်းဆောင်ရွက်ရမယ်လို့မြန်မာအစိုးရကပြောဆိုနေတာပါဒ ဒါကရိုဟင်ဂျာတွေအတွက်တော့မကောင်းလှပါဘူး။ဘာဖြစ်လို့လဲဆိုတော့ဒါကသူတို့နှစ်ပေါင်းများစွာရင်ဆိုင်ခဲ့ရတဲ့အခြေအနေအတိုင်းပဲဌာနေပြန်ရမှာဖြစ်လို့ပါ
။ဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာဆူရကိုစလေအဖွဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ဆွေးနွေးမှုတွေမှာတော့ပြည်ပြည်လဲလဲရှိခဲ့ပါတယ်။မြန်မာဘက်ကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံရေးဆောင်ရွက်လာတာကနိုင်ငံတကာရဲ့ဖိအားတွေကြောင့်လည်းဖြစ်တယ်လို့ HRW ရဲ့အာရှရေးရာဒုတိယဌာဝန်ခံFaith Robertson ကရှုမြင်ပါတယ
် Well Myanmar is facing a lot of international pressure. I think that the Rohingya crisis has become
Rohingya Philippines ကမြန်မာနဲ့နိုင်ငံအတိုင်းအဝန်ကြားမှာအကြောင်းအရာတစ်ခုဖြစ်လာတယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာဘက်ကဒီပြဿနာကိုဖြေရှင်းဖို့မျှော်လင့်နေတာပါ။ဒီလူတွေထားနေပြန်ရေးအတွက်မြန်မာဘက်ကဖြေရှင်းချက်တစ်ခုထွက်လာဖို့မျှော်လင့်နေတာပါ။ဒီကြရာကတော့ဘင်္ဂလားဒေ့ရှ်ကလည်းဒီလူတွေသူတို့နိုင်ငံထဲမှာရှိနေတာကိုမကျေနပ်ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကနေဆက်တွေဖွင့်ပြီးဒီလူတွေကိုလက်ခံခဲ့တာကလူသားချင်းစာနာမှုနဲ့လူခွေးဆိုင်ရာအရေးပါတဲ့ခြေလှမ်းတရအနေနဲ့ဆောင်ရွက်ခဲ့တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတကာအတိုင်းဝန်ကြားနားလည်ခဲ့ကြပါတယ်။ဒါပေမဲ့ကာလတစ်ခုထိနေထိုင်ကြပြီးတော့ဌာနေပြန်ကြမယ်လို့တွေးထင်ခဲ့ကြပါတယ်။ဒါပေမဲ့ဒီလူတွေကအချိန်ကတ်ချက်မရှိကြာသွားနိုင်တယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကရှုမြင်လာပြီးသိပ်ပြီးစိတ်ပြတ်နေတာပါ။ဒါပြင်လူတွေကိုတနည်းဖုံနဲ့ပြန်လည်ခေါ်ယူဖို့နဲ့ပေးထားတဲ့ကတိတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့အတွက်မြန်မာအပေါ်မှာဖိအားတွေပေးနေတာကကုလသမဂ္ဂတွေမဟုတ်တော့ပဲခြားအဖွဲ့တွေလည်းပါဝင်လာပါတယ်
။ဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကသဘောတူထားချက်ကလည်းအခုချိန်ထိအကောင့်အထည်မပေါ်သေးပါဘူး။ဒုက္ခသည်တွေကနိုင်ငံသားဖြစ်ခွင့်ပေးဖို့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြုဖို့နဲ့လုံခြုံရေးအာမခံချက်စတာတွေကိုတောင်းဆိုကြပါတယ်။ HRW အဖွဲ့ကြီးက Faith Robertson ကအခုလိုသုံးသပ်ပါတယ်။
Well, we have not seen that political commitment. To be honest, we have our doubts.
You thought so ပြောရရင်တော့တကယ်တမ်းစစ်မှန်စွာဆောင်ရွက်လို့စိတ်မတွေ့ရသေးပါဘူး။ကျွန်တော်တို့တန်တရားတွေရှိပါတယ်။ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေက3,000ကျော်ရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုဆက်ဆံမှုတွေကြောင့်ကျွန်တော်တို့ဒီလိုပြောရတာပါ။လူတွေက2012ခုနှစ်မှာအိုးအိမ်ဆွန့်ထွက်ပြေးရသူတွေပါ။စခန်းတွေထဲမှာအပြင်ထွက်ခွင့်ပိတ်ပင်ခံထားရသူတွေ၊ရွှေ့ပြောင်းလို့မရသူတွေလည်းရှိပါတယ်။အသက်မွေးဝမ်းကြောင်းအလုပ်လုပ်ခွင့်မရှိသလိုကျန်းမာရေးနဲ့ပညာရေးလိုအခြေခံဝန်ဆောင်မှုတွေလည်းမရကြပါဘူး
။နိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဌာနေပြန်ရေးအလားအလာရှိတဲ့ရိုဟင်ဂျာ2000ခွဲရဲ့စည်ရင်းအစ်စ်ကိုတနင်္လာနေ့တုန်းကလွှဲပြောင်းပေးခဲ့ပါတယ်။ဒုက္ခသည်တွေပြန်လက်ခံဖို့မြန်မာဘက်ကအစင်းနဲ့ရှိနေပြီလို့လည်းဒီဇိုင်းမှတ်မှတ်ပြောဆိုနေတာပါ။ထွက်ပြေးရသူတွေကိုမြန်မာနိုင်ငံကဟုတ်မဟုတ်စီးစစ်ပြီးလက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအမှတ်ခံချက်မပေးပါဘူးရှင
်။မှတ်သင်ကြတဲ့တင်ပြသွားတာပါ။ဆက်လက်ပြီးမြန်မာနိုင်ငံအကြောင်းသတင်းတစ်ပုဒ်ကိုလည်းဆက်လက်နာဆင်ရပါမယ်။ပကံရှိယောင်းယဉ်ကျေးမှုနယ်မြေကိုကုလသမဂ္ဂလက်အောက်ခံ UNESCO အဖွဲ့ကြီးကကမ္ဘာအမွေအနှစ်စည်းရုံးမှာထည့်သွင်းအတိအမှတ်ပြုလိုက်တဲ့ကိစ္စကိုတိရကုဆရာတော်အရှင်ညာနေတရရဲ့မကြသေးခင်ရပိုင်ကတုံ့ပြန်ဟောပြောချက်တွေမှာအချက်လက်တွေလွှဲမနေတဲ့အတွက်ဝေဖန်ကန့်ကွက်မှုတွေပြင်းပြန်ထွက်ပေါ်ခဲ့ပါတယ်။တိရကုဆရာတော်ကဇူလိုင်လ29ရက်နေ့ကပြည်သူ့လူကတရားဟောပွဲမှာမိန့်ကြားခဲ့ရမှာဘယ်လိုအချက်လက်တွေလွှဲမနေတယ်လဲဆိုရတုံ့ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ဖြစ်တဲ့ UNESCO ကနေပုဂံရှင်းဟောင်းနယ်မြေကိုကမ္ဘာအမွေအနှစ်စင်းနဲ့ထည့်သွင်းကြေညာခဲ့တာကိုမြန်မာပြည်သူအများစုကဂုဏ်ယူနေချိန်မှာသူအနေနဲ့ဒီလိုကပအမွေနှစ်စင်းနဲ့ထဲလိုက်တာကိုလက်မခံကြောင်းဇူလိုင်လ29ရက်နေ့ပြည်ဦးရွှေမြို့အောင်ချမ်းသာကျောင်းတိုက်တရားပွဲမှာတီတကူဆရာတော်ကမိန့်ကြားခဲ့တာပါဒီလိုလက်မခံရတဲ့အကြောင်းရင်းနဲ့မှာ UNESCO ကို OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကအဓိကထောက်ပံ့နေတဲ့အဖွဲ့ဖြစ်နေတယ်ဆိုတဲ့အချက်ကိုးကားပြောဆိုခဲ့ရမှာ American ပြည်ထောင်စုက1984ခုနှစ်ခေတ်က UNESCO အဖွဲ့ဝင်နိုင်ငံဖြစ်ကနေနှုတ်ထွက်ခဲ့တာကြောင့်ရန်ပုံငွေအများပြားလိုအပ်နေရမှာOIC ကထောက်ပံ့ခဲ့တာဖြစ်ပြီး UNESCO ဌာနချုပ်ရုံးကလည်းအီရန်နိုင်ငံသားကအဇာဘိုင်ဂျန်နိုင်ငံကိုပြောင်းရွှေ့ခဲ့တယ်လို့မိန့်ကြားခဲ့ပါတယ်
။ဒါဖြင့်ရန်အမေရိကမထည့်ရန်ပုံငွေကနော်ခန်းချုပ်တလို့ဖြစ်သွားတယ်။အဲ့တော့ဘယ်ကဝိုင်းထည့်တယ်လဲလို့ဆိုတော့ရှင်းနေတယ်ဘုရားတော်ပရိသတ်လေးလာတဲ့လူတိုင်းသိတယ် OIC ကအများကြီးထည့်။ Organization of Islamic Country အဲ့ဒီကနေအဲ့ဒီကိုအများကြီးထည့်အဲ့လောကကြီးကရေနံတထေးတွေဝိုင်းထဲတာပေါ့မွတ်စလင်လေးကြီးပဲအဲ့ဒါကြောင့်အဲ့ဒီအသင်းရဲ့တရားဟာဘယ်ရောက်သွားလဲဆိုအဇာဘိုင်ဂျန်ရောက်သွား United Nations မှာမဟုတ်တော့
နယူးယောက်မဟုတ်တော့အဇာဘိုင်ဂျန်ရောက်သွား
UNESCO ဌာနချုပ်ယုံဟာတည်တဲ့ကူဆရာတော်ပြောသလိုအဇာဘိုင်ဂျန်ကိုရွှေ့ပြောင်းခြင်းမရှိဘဲ1945ခုနှစ်ခေတ်ကအခုချိန်ထိပြင်သစ်နိုင်ငံ Paris မြို့မှာပဲရှိနေတာပါဒါအပြင်တကယ်တမ်း American ပြည်ထောင်စုအနေနဲ့ UNESCO ကနေ1984ခုနှစ်မှာနှုတ်ထွက်ခဲ့တယ်ဆိုပေမဲ့2002ခုနှစ်မှာအဖွဲ့ဝင်နိုင်ငံပြန်ပြီးဖြစ်လာခဲ့ပြီး2019နှစ်ဇန်နဝါရီလရောက်မှ American သမ္မတဒေါ်နယ်ထရန့်အစိုးရက UNESCO ရဲ့ဆုံးဖြတ်ချက်တချို့ကိုလက်မခံနိုင်တဲ့အတွက် Israel နိုင်ငံနဲ့အတူနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အဲ့ဒီလိုနှုတ်ထွက်ချိန်မှာ American အနေနဲ့ UNESCO ကိုပေးရမယ့်ရန်ပုံငွေအကျွေးဟာဒေါ်လာတန်900ကျော်ရှိနေတာပါ။UNESCO ကတရားဝင်ထုတ်ပြန်ထားတဲ့အဖွဲ့အတွက်ရန်ပုံငွေထည့်ဝင်တဲ့နိုင်ငံတွေစီးရင်မှာ OIC ကိုဖော်ပြထားတာမတွေ့ရဘဲထိတ်ဆုံးနိုင်ငံတွေအဖြစ် Germany, Japan, ပြင်သစ်, Britain, Brazil, တရုတ် Italy, Canada, Russia စတဲ့နိုင်ငံတွေကိုပဲထည့်သွင်းထားပါတယ်။အခုလိုတည်တကူဆရာတော်မိကြားချက်တွေနဲ့အချက်အလက်တွေလွှဲမှားနေတဲ့အပေါ်ကနေဒါအခြေစိုက်အပြည်ပြည်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌအရှင်ကောဝိဒါရဲ့တုံ့ပြန်မိကြားချက်ကတော့
American နဲ့ Israel ကUNESCO ကထွက်သွားတယ်ဆိုတော့သူတို့အကြောင်းနဲ့သူတို့ရှိပါပဲလိမ့်မယ်အမေရိကန်မှာရှင်းအောင်ပြစီရလို့လက်ညှိုးထိုးပြတာမရှိပါဘူးအမေရိကန်တီတော်တော်နှစ်ပေါင်း200ကျော်ပဲရှိသေးတာမဟုတ်လားအင်ဒီးမှာတော့ဒါကတော့သူကလည်းစိတ်ပြည့်နေတဲ့နိုင်ငံဆိုတော့သူတို့အကြောင်းနဲ့သူတို့ရှိမှာပေါ့ဘုန်းတို့ဘာပဲဖြစ်ဖြစ်ပြောသွားတဲ့ဥစ္စာတွေကတော့ဘုန်းတို့လေဒီဆရာတွေကြီးကြီးညိုပါလေတီတော်လာသွားသေးတာပဲဒါမှလို့လေဒီအဇာဘိုင်ဂျန်မှာလို့လို့မွတ်စလင်ဖြစ်သွားလိမ့်မယ်မွတ်စလင်ထောက်ပံ့ဆိုတာမဟုတ်ပါဘူးအဇာဘိုင်ဂျန်သူ့အလှည့်ကြလို့လုပ်တာပါလာလာရင်နေ့တိကျရင်သူလက်ကြရနေကတရုတ်နေကဆိုနေအဲ့လိုလောက်ကြမှာပါအဲ့တော့ဘာမှမဆိုင်ပါဘူးအဲ့ဒါတွေတော့ဖုံးဖုံးတို့အနေနဲ့ကတော့ဟိုအဲ့ဒီပြောသွားတဲ့အချက်လေးတွေကတော့ဆရာတော်ကြီးဘာဖြစ်လို့အဲ့လိုပြောသွားတယ်လဲမသိဘူးလို့ပညာရှိသတိဖြစ်ခဲ့ဖြစ်သွားတာလားမသိဘူးအဲ့လိုပဲသုံးသပ်မိပါတယ်
လူများကိုးကွယ်စည်းကမ်းမှုကိုခံရတဲ့တန်ဃာတော်တပါးအနေနဲ့ကမ္ဘာရေးရာနိုင်ငံရေးရာကိစ္စတွေမှာအချက်အလက်တွေလွဲမှားပြောဆိုတာဟာအတော့ကိုစိုးရွားတဲ့လုပ်ရဖြစ်ကြောင်းဗြိတိန်အခြေစိုက်မြန်မာသမိုင်းပညာရှင်ဒေါက်တာအောင်ခင်ကသုံးသပ်ပါတယ်
။ဗမာပြည်မှာကုလသမဂ္ဂကူထားတဲ့ဥစ္စာတွေကအများကြီးရှိတာဒီ UNESCO ဗကနဲ့မကဘူး။ညာနဲ့ဒီ UNICEF WHO အများကြီးရှိတယ်လို့ထားတာမရင်မတွက်နိုင်တာ။အဲ့တော့ဒါလေးတစ်ခုတည်းကိုကြည့်ပြီးတော့ဒီကုလသမဂ္ဂဟိုအဖွဲ့အစည်းဟိုဒါရှုပ်ချတယ်ဆိုရင်အင်တာပေးပိန်တဲ့ကိစ္စပဲနောက်တစ်ခုကဒီဗမာပြည်မှာဘုန်းကြီးတွေအားကိုနေရာတကာမှာပါနေတယ်ဆိုတော့ကုလသမဂ္ဂအကြောင်းလေသူကပါမယ်အကုန်ပါမယ်ဆိုတော့ဗမာပြည်ရဲ့ပြဿနာဒီဘုန်းကြီးကိုပြန်ပြောဖို့မရှိဘူးဗျာပြန်ပြောရင်ဒါလူတွေကအကုန်ဖြစ်မယ်ဒီအနောက်နိုင်ငံမှာဘုန်းကြီးကဒီလိုပြောတယ်ဆိုရင်ဝိုင်းပြီးတော့ဒင်းစာတွေကဝိုင်းပြီးတွေ့ပဲမဟုတ်ရင်မဟုတ်တယ်လို့ဗမာပြည်မှာအဲ့လိုဘုန်းကြီးမဟုတ်တာပြောတာကိုမဟုတ်တာပြောတယ်ဆိုတာကိုပြန်ပြောပဲလူတွေရှိဖို့လိုတယ်အဲ့ဒါမျိုးပဲနဲ့ဘုန်းကြီးပြောသမျှတစ်ဖက်တိုက်ကြီးပဲခံနေလို့ရှိရင်တော့အမြင်မှန်တော့ရမှာမဟုတ်ဘူးပေါ့ဗျာ
UNESCO လို့အဖွဲ့ကြီးရဲ့ကမ္ဘာအမွေနှစ်စည်းရင်းမှာပုဂံကိုထည့်သွင်းဖော်ပြထားတဲ့အတွက်အကျိုးရလဒ်တွေရှိနေတဲ့အကြောင်းကိုအရှင်ကောဝီဒါကအခုလိုမိန့်ကြားပါတယ
် UNESCO ရဲ့အသိမှပြုခံဖို့စူးစမ်းနေတော့တော့ကြာပြီလीအရင်တည်းကလည်းဟိုဥဒိင်းစုရလက်တက်ကလာမှုတကကြိုးစားခဲ့ဘူးတယ်။နောက်သူတို့မကျေနပ်ကတွေ့ရတယ်သူတို့အဲဒီမှာဝင်ခင်မရခဲ့ဘူး။ခုကပြန်ကြိုးစားတော့ရလာတယ်။ရလာတဲ့အခါကျတော့ဖုန်းဖုန်းတို့အကုန်လုံးဝမ်းသာနေကြတယ်။လူကမဟိုက်ဒစ်ဆိုင်ဖြစ်အတိမပြုခံရတယ်ဆိုလို့ရှိရင်အဲ့ဒီအဖွဲ့အစည်းကြီးရဲ့စောင့်ရှောက်မှုကိုခံရမယ်လေ။
မြမရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေတဲ့ UNESCO ကကမ္ဘာအမွေအနှစ်ဖြစ်အတိအမှတ်ပြုခံရတဲ့အထက်မှာပုဂံရှေးဟောင်းနယ်မြေအပြင်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပေါ်ပေါက်ခဲ့တဲ့မြမနိုင်ငံကရှေးဟောင်းပြူမြို့၃မြို့ကိုကမ္ဘာယဉ်ကျေးမှုအမွေအနှစ်မြို့ကြီးတွေဖြစ်2014ခုနှစ်က UNESCO ရဲ့38ကြိမ်မြောက်ညီလာခံတွင်ကြီးညာခဲ့တာပါရှင
်မတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်view American တရဘူတုံးနေမနက်ပိုင်းဒုတိယပိုင်းစီစဉ်တွေကိုမနက်9:00နာရီအထိဆက်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဘူတုံးနေညပိုင်းမှာတော့ကျမရေကန္နာဦးကျော်စန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလာစတဲ့သတင်းအပတ်စဉ်တွေကိုနားဆင်ရမှာဖြစ်ကြောင်းကြိုတင်သတိပေးလိုပါရခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆက်ပြီးထုတ်လွှင့်ပေးမယ့်မနေ့6နိုင်ခွဲကနေ9နိုင်အစီအစဉ်ကိုလောလောဆယ်ထုတ်လွှင့်ပေးနေတဲ့ line 2 meter 24 40နဲ့58တို့အပြင် line lab meter 190တို့ကနေလည်းနားဆင်နိုင်ပါတယ်။ဒီဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့ American Idiom သုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါရခင်ဗျာ။အဲ့ဒီအစီအစဉ်မှာတော့
ရိုဟင်ဂျာလူမှုကစိတ်ထဲမှာပါပြန်လာသူတို့ကိုတမင်သက်သက်လုပ်နေတယ်။မနေစေချင်တာ
ရိုဟင်ဂျာတို့ကတဲ့ရေနေရဲ့ပြန်ရေးကိစ္စတိုက်ရိုက်လေလံဆွေးနွေးကံကိုမကြခင်နားဆင်ကြရပါမယ်။ဒီအစီအစဉ်မစခင်အရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုမူလဆောင်မရှင်ရဲ့အားပေါ်မပြတ်မှတ်အင်ဂျင်နိုင်တဲ့အတူကောက်နှုတ်တင်ပြလိုပါရယ်။နားဆင်ကြပါခင်ဗျာ။ဇူလိုင်လ30ရက်စွဲနဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုကိုမြန်မာရှာဖို့မလေးရှားပြောဆိုတဲ့ကောင်းစင်ပါ AP သတင်းဆောင်ပါတပုတ်ကနေကောက်နှုတ်တင်ပြလိုပါရယ်။မွတ်စလင်ရိုဟင်ဂျာလူနည်းစုတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေအတွက်မြန်မာအစိုးရအနေနဲ့တရားမျှတမှုကိုရှာဖို့လိုပါတယ်။ဒါမှရိုဟင်ဂျာတွေနေရပြန်နိုင်မယ်လို့မလေးရှားနိုင်ငံသားဝန်ကြီးဌာနကအင်ကာနေကပြောကြောင်းအစချီရေးသားထားပါတယ်။ရိုဟင်ဂျာပြည်နာပြည်လဲဖို့ကြိုးပမ်းမှုတွေရှိနေပေမဲ့အဆုံးမှာတော့မြန်မာနဲ့နိုင်ငံတကာမှာနိုင်ငံရေးဆန္ဒရှိမှရှေ့ဆက်တိုးနိုင်မှာဖြစ်ကြောင်းလူ့ခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေအတွက်မြန်မာအစိုးရမှသာအလုံးစုံတာဝန်ရှိကြောင်းပြည်နာပြည်ရှာဖို့နဲ့ရိုဟင်ဂျာတွေနေရပြန်ရေးပတ်ဝန်းကျင်ကောင်းရှိဖို့တာဝန်ခံမှုကအရေးကြီးကြောင်းမလေးရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါရယ်။အာဆီယံအဖွဲ့အနေနဲ့အစည်းအဝေးမှာဒီကိစ္စကြီးတသက်ကိုအာရုံစိုက်ဆွေးနွေးမှာမဟုတ်ဘူးလို့မလေးရှားနိုင်ငံကဝန်ခံပြောဆိုခဲ့ပေမဲ့ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်မှာတော့အာဆီယံဟာအပြုသဘောဆောင်တဲ့အခမ်းအနားကနေပါဝင်နိုင်တယ်လို့ဆိုပါရယ်။အာဆီယံအဖွဲ့ဝင်နိုင်ငံရဲ့ဝန်ကြီးတွေအနေနဲ့ဗိုလ်ထုံးတွေမှာတွေ့ဆုံကြတဲ့အခါဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကအသေးစိတ်ရှင်းလင်းပြောကြားချက်ကိုကြားကြရမှာလို့လည်းဆိုပါရယ်။AP သတင်းဌာနကဖော်လိုက်ရတဲ့အာဆီယံကြီးညာချက်မူကြမှာတော့မြန်မာအစိုးရကဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေပေါ်ဗမ်းမလိုက်ပဲဖော်ထုတ်နိုင်လိမ့်မယ်လို့အာဆီယံနိုင်ငံသားဝန်ကြီးတွေအနေနဲ့မျှော်လင့်ထားကြောင်းရေးသားထားတယ်လို့လည်းဆိုပါရယ်။ပဋိပက္ခရဲ့အရင်ခံပြဿနာတွေကိုဖြေရှင်းဖို့ရေရှည်တည်တံ့ခိုင်လို့တဲ့ဖြေရှင်းချက်ကိုရှာရင်းဒုက္ခသည်တွေနေရပြန်နိုင်မဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့လိုအပ်တယ်လို့လည်းဝန်ကြီးတွေရဲ့ကြီးညာချက်မှာပါရှိပါရယ်။ဒီသတင်းပတ်အကုန်မှာမြန်မာတာဝန်ရှိသူတွေနဲ့ဒုက္ခသည်ကိုယ်စားလှယ်တွေအကြားဒုက္ခသည်တွေနေရပြန်ရေးကိုဆွေးနွေးခဲ့ရမှာနောက်ထပ်ဆွေးနွေးပွဲတွေထပ်လုပ်ဖို့ကိုနှစ်ဖက်သဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကတော့ဒုက္ခသည်တွေနေရပြန်ရေးမြန်မာအစိုးရရဲ့အစီအစဉ်ကိုဘေးရန်မကင်းလို့စိုးရင်ပူပန်တဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေကပယ်ချခဲ့ကြောင်းရေးသားထားကြောင်းပါခင်ဗျာ။
ဆက်လက်ပြီးဇူလိုင်လ25ရက်နေ့ရက်စွဲနဲ့ aa.com ခီးသွား website မှာဒေါ်လာမပားတဲ့ခီးသွွားလုပ်ငန်းမြန်မာနိုင်ငံမှာတဟုန်တိုးမြင့်တက်ဆိုတဲ့ခေါင်းစဉ်ပါကြော်ရဲလင်းရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါရယ်မြန်မာစစ်တပ်ရဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်အကြမ်းဖက်ကျူးလွန်မှုတွေကြောင့်နိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရပေမယ့်မြန်မာနိုင်ငံတွင်းနိုင်ငံသားခီးတဲ့လာရောက်မှုကတော့မြင့်တက်နေတယ်လို့အစအချီရေးထားပါရယ်မြန်မာနိုင်ငံကိုခီးသွွားတာကိုတပိတ်မှောက်ဖို့အခြေတင်ဆွေးနွေးနေကြတဲ့အချိန်မှာပဲဥရောပနဲ့အနောက်နိုင်ငံတွေကခီးသွွားအရေးအတွက်ကြာဆင်းနေတယ်လို့ဆိုပါရယ်ရိုဟင်ဂျာပြည်ထနာဖြစ်ချိန်2019ခုနှစ်မှာနိုင်ငံသားခီးသွွားဧည့်သည်3.44တန်းရှိပြီး2018ခုနှစ်မှာတော့3.55တန်းမြင့်တက်ခဲ့ပါတယ်။ဒါပေမဲ့မြမခီးသွွားလုပ်ငန်းဟာအနောက်တိုင်းခီးသွွားတွေ15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိတိတိတသားကျသွားတာကိုတော့ကြုံတွေ့နေရတယ်လို့ဆိုပါတယ်။အစိုးရစီးရင်စရာတွေအရ2019ခုနှစ်ပထမ6လအတွင်းခီးသွွား1.14တန်းလာရောက်ခဲ့ပြီးဖြစ်လို့မနစ်ကဒီချိန်လာရောက်တဲ့ခီးတဲ့1.92တန်းထက်ပိုပြီးများနေပြီဖြစ်ပါတယ်။ခီးသွွားဥရေမြင့်တက်မှုရဲ့90ရာခိုင်နှုန်းဟာအာရှခီးတဲ့တွေကြောင့်လို့လဲဟိုတယ်နဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကိုကိုကာရေးသားထားပါတယ်။2018ခုနှစ်စက်တင်ဘာလမှာဗီဇာရှော့ပေါ်ပေးခဲ့ခြင်းကစလို့တရုတ်ခီးသွွားဧည့်သည်နှစ်ဆမြင့်တက်ခဲ့ပါတယ်။မန္တလေးသွားတဲ့တရုတ်ခီးတဲ့ဥရေမနစ်ကထက်10ဆမြင့်တက်ခဲ့တယ်လို့ဆိုပါတယ်။တရုတ်ခီးသွွားတွေအစမတန်များလာပေမယ့်ဒေသခံတွေအတွက်အကျိုးမြတ်ကတိတ်မရှိလာဘူးလို့ဆိုပါတယ်။သူတို့ရဲ့ခီးစဉ်တစ်ခု ူလုံးရဲ့သွာလာရေးနေထိုင်ရေးနဲ့စားသောက်ရေးကိစ္စတွေကိုတရုတ်ခီးသွာအေဂျင့်တွေကပဲချုပ်ကင်ထားတယ်လို့ဆိုပါတယ်။သူတို့က0ဒေါ်လာ0ဘတ်ဂျက်လို့ခေါ်တဲ့ဈေးရိတ်နဲ့ဝန်ဆောင်မှုကိုပေးနေတယ်လို့ဆိုပါတယ်။တရုတ်ခီးသွာတွေဟာမြန်မာကျပ်ငွေကိုလည်းမသုံးဘဲတရုတ်ငွေယွမ်ကိုဖြစ်ဖြစ် digital စနစ်နဲ့WeChat Pay လို့ခေါ်တဲ့ application ကိုဖြစ်ဖြစ်သုံးပြီးငွေပေးချေတယ်လို့ဆိုပါရတယ်။ဒီလိုဖြစ်နေတာကိုရက်ဆိုင်အောင်လုပ်ပေးဖို့ဒေသခံတွေကတောင်းဆိုနေပေမဲ့အာဏာပိုင်တွေကနောက်တော့နေတယ်လို့လည်းဆိုပါရတယ်။ဒါဟာမြန်မာနိုင်ငံအတွက်တော့စုပ်စုစားယူအခြေအနေလို့ဆိုပါရတယ်။ဥရောပနဲ့အမေရိကကခီးသွွားတွေကြာဆင်းနေချိန်မှာအရှိကိုကြည့်မူဝါဒအရာအခုတရုတ်ခီးသွွားတွေကြောင့်အလုပ်ဖြစ်နေပါရတယ်။ဒီဇီရင်နဲ့စနစ်ကိုကန့်သတ်ရင်ခီးသွွားဥယျာဉ်ကြာဆင်းမှာကိုအာဏာပိုင်တွေကစိုးရိမ်နေပါတယ်။ဒီအခြေအနေအတွက်အဖြေရှာဖို့အာဏာပိုင်တွေကအိမ်နီးချင်းနိုင်ငံတွေကိုလေ့လာနေကြောင်းဆောင်းပါးမှရေးထားပါတယ်ရှင
်။အခုဆက်လက်နားဆင်ရမယ့် American Sign EDM အသုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်က George Grow နဲ့အတူစီစဉ်ပို့ချထားပါရခင်ဗျာ
။ဒီကိမ်းနဲ့တင်ပြမယ် EDM အသုံးက
Might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might ကin r i s is r i g h t right ကမှန်နာဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့ in r တုံနာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ် idiom ဒီပဲကလည်းရှိပါတယ်နိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မယ်ငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် In this world today there are still a few leaders who think might is right
ဒီကိကဘာပေါ်မှာအာဏာရှိရင်ရှိလို့တုံးတာဟာမှန်နေတုံးတင်တယ်လို့လက်ခံတဲ့ခေါင်းဆောင်တချို့ရှိနေစေဖြစ်တာတွေ့ရတယ်လို့အထည်ပေးရပါတယ်
In this world today, there are still a few leaders who think might is right.
Anna, she is on a Anna go don't be patient. Mane lu yu sayin idiom atu unya belu piomle.
Might is right.
Lu piolu ya bari. Era garo digiri mne timpya kere idiom atu me pi bari.
American Style EDM အသုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျ။အခုတော့ကိုသားညုံစီစဉ်ထုတ်လွှင့်ပေးတဲ့အင်္ဂါနေ့ညဒိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြပါပါမယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရိုဟင်ဂျာဒုက္ခသည်တွေပြန်ရေးလက်တွေ့ဖြစ်နိုင်ခြေကိစ္စပါဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ဖို့အစီအစဉ်အတွက်မြန်မာနိုင်ငံရဲ့ဌာနကူးစက်ဖွဲ့ဟာအခုဒီဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်နိုင်ငံတကာမှာဖိအားကြုံနေရတဲ့ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရပြန်ရေးဟာဒီနှစ်နိုင်ငံကြားမှာလည်းအပြန်အလှန်ပြစ်တင်မှုတွေနဲ့ပြောရရင်တော့လုပ်ငန်းစဉ်အခွင့်အရေးတွေမဆနိုင်သေးပါဘူးအခုဆိုလို့ရှိရင် AA အဖွဲ့နဲ့ဖြစ်လာတဲ့တိုက်ပွဲတွေကြောင့်လည်းဒေသတွေမှာတည်ငြိမ်မှုကတော်လေးပျက်စီးနေပါတယ်။ဒီလိုအခြေအနေမျိုးမှာမြန်မာစစ်ရဘက်ကဒုက္ခသည်တွေနေရပြန်ရေးကြိုးပမ်းမှုဟာတကယ်ပဲလက်တွေ့လုံနိုင်ပါမလား။နိုင်ငံတကာဖိအားကိုမလွန်နိုင်လို့ပဲလုပ်ငန်းလုပ်ပြရလို့ဖြစ်နေလား။အခြားဖြေရှာနိုင်မယ့်နည်းလမ်းရှိပါလား။ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးဖို့ပင်တိုင်းပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါက်တာနိုင်အောင်ပါ။ဒေါက်တာနိုင်အောင်ကတော့မြန်မာနိုင်ငံရေးသုံးသပ်လေ့လာသူတူဖြစ်ပါတယ်။နောက်တူကတော့သတင်းစာဆရာဦးစီသူအောင်မြစ်ပါ။နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကုနိုင်အောင်ကြားပါလားခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ
။ Okay. ဒေါက်တာနိုင်အောင်ခုနကကျွန်တော်ပြောလို့ပါအခုမြန်မာဆွေကကုစလေဖွဲ့ပေါ့နော်ဒီနိုင်ငံကြီးအများအတွင်းဝင်ဦးမြင့်သူဦးဆောင်တဲ့ကုစလေဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံမှာဒုက္ခသည်တွေနဲ့ဒိုက်ရိုက်တွေ့ဆုံဆွေးနွေးတာညှိနှိုင်းတာမျိုးတွေသူတို့လုပ်ပါတယ်။သတင်းရဆိုရင်တော့ဒုက္ခသည်တွေနဲ့သဘောတူညီချက်တချို့ရတယ်ပြောရင်တော့တိတိပပတော့မဟုတ်ပါဘူးဆက်ပြီးတော့ဆွေးနွေးသွားမယ်ဆွေးနွေးမယ်ဆိုတဲ့သဘောတော့ပါပဲအဲ့တော့ဒီလိုအနေအထားမျိုးမှာဒုက္ခသည်တွေပြန်ရေးနေပတ်သက်ပြီးတော့မြန်မာဘက်ကတော်တော်လေးဟိုကျွန်တော်တို့လေးလာမိတလောက်ကျွန်တော်ရထားတဲ့ဗီဒီယိုဖိုင်ရဆိုရင်တော့တော်တော်လေးဖြောင်းပြပြောဆိုနေတာတွေ့ရပါတယ်အဲ့ဒီမှာတချိန်နဲ့အာဆီယံကုစရေအဖွဲ့ကလည်းပါတယ်ဆိုတော့ဒုက္ခသည်တွေဒီကနေ့ပြန်ရေးရလက်တွေ့ကောဖြစ်နိုင်လားဒါမှမဟုတ်မြန်မာဆွေကတော်လေးစူးစမ်းနေတော့တကယ်ပဲဆန္ဒရှိရလားဒါမှမဟုတ်လုပ်ပြနေလို့ပဲကိုနိုင်အောင်ရဲ့အမြင်သိကြပါလေအရင်ဆုံး
ဒီလိုမျိုးဟိုဆွနင်းနေရတော့ကောင်းပါလေလာပြီးတော့တွေ့ရတယ်လည်းကောင်းတယ်ဂျာဝင်ကျုပ်ကနေလည်းကောင်းတယ်ဒါပေမဲ့တကယ်မူရင်းဟိုဖြစ်နေရတဲ့အကြောင်းရင်းပေါ့နော်အဲ့ဒီအကြောင်းရင်းကိုမဖြေရှင်းနိုင်သေးတာတော့ ကျွန်တော်ကခုနပြောတဲ့ဟို MVC ကတ်တို့ဟလာဘာနေဘာဖြစ်တဲ့ညာဖြစ်တဲ့ဟိုအပေးမဒီအပေးမအဲ့ဒီကိစ္စတွေနဲ့ပဲကျွန်တော်ကဟိုပတ်ချလဲနေမှာပဲအဓိကဒီရိုဟင်ဂျာတွေဖြစ်နေတာကဘာလဲဆိုတော့ဒီ2016 အဲ့တုံးကစလုံးမှာဖြစ်လာတဲ့တကယ်ကိုလူ့ခွင့်ချိုးဖောက်မှုတွေပဲချိုးဖောက်မှုတွေဆိုတာကမှဟိုပက်ပက်ဆက်ဆက်ဟိုဟိုဟိုဟိုကြားမကောင်းလောက်တဲ့အထိကိုဟိုဖြစ်ကြတာဟိုဒီမှာအစုလိုက်တုံလိုက်တက်ခါလာမရင်းချင်ခါလာအပေါ်မှာရှိတဲ့ကလေးကိုဆွတ်တက်ပြီးတော့မှမရင်းချင်တာအစားရှိနေဖြစ်တဲ့ဥစ္စာတွေကြတော့အဲ့ရိုဝင်ဂျာလူကစိတ်ထဲမှာဘာဖြစ်လဲသူတို့ကိုတမင်သက်သက်လုံနေတယ်မနေစေချင်တာမရှိစေချင်တာအဲ့ဒီအမောရီယာစကြီးကနိုင်ငံတော်ရဲ့ policy များဖြစ်နေလေအဲ့လိုပဲဗမာလူမျိုးများစုဗုဒ္ဓဘာသာများစုတွေသူတို့ကိုမုန်းနေတယ်အဲ့တော့သူတို့မှာသူတို့ဟိုအဓိကဟိုဟိုခံနေရတဲ့လက္ခဏာ၃ခုကဘာလဲဆိုတော့ခလာအသားမဲတယ်မွတ်စလင်ဖြစ်တယ်ဆိုအဲ့ဒီကိစ္စတစ်ခုနဲ့သူတို့ကအဲ့ဒီလူမျိုးဟိုဟိုအစုလိုက်ပြုံလိုက်လောက်ခံနေရတဲ့အတွက်ကြောင့်မလို့သူတို့ကအဲ့ဒီစိုးရိမ်မှုကြောင့်ကြောင့်မို့တအားကိုကြီးသွားတဲ့ဥစ္စာဖြစ်တယ်ဒါပါဆို2016 16အကြီးကျယ်ဖြစ်တာဟိုအဲ့တော့အဓိကပြဿနာပါတော့သူစိတ်တော်မလုံးကျုံတာမလုံးကျုံတဲ့ဥစ္စာတော့သူကလူကျင်တာပါလို့ဆိုတော့အတိမတ်ပြုခံမှုနဲ့ကာကိုခံမှုပဲအဲ့ဒါအဓိကပဲအဲ့ဒီပုံမှာပြောနေတဲ့အခါကျတော့လူလား NVC တို့ဟလာ URI ရှိရေးတို့ဟာဒေါ်လာကွင်းတို့အတချို့ရတဲ့အသူကနိုင်ငံသားအဖြစ်တောင်းနေတာကြီးနေတောင်းတာအဲ့ဒီနဲ့ရှုပ်ရခက်လာဆိုအဲ့ဒီအခြေခံအကြောင်းအရာကိုပြည်လည်နိုင်တဲ့ပြည်ရှင်းတဲ့ဟာတွေမလုံနေပဲနဲ့တော့အခြေအနေကနှစ်ဖက်နှိစက်ပုံမလွယ်ဘူးတဲ့ဆိုတော့လူကျင်တာပါဆိုအစိုးရရဲ့ policy ကိုတိုင်းအပေါ်မှာဘုရားဘာသာများသူတို့ပုံမှာမြင်သူတို့ကိုယ်တိုင်အကြောက်ရွံ့မှုပေါ့အဲ့ဒါလေးပုံမှာပဲအတိအကဖြေရှားမယ်လို့တင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်တို့တွေ့တာတော့ဥမြင့်သူပြောဆိုတဲ့အထက်မှာတော့ဘေးကင်းလုံခြုံမှုအတွက်သူတို့အာမခံမယ်ဆိုတဲ့အာမခံချက်တွေပေးနေတာကိုတွေ့ပါတယ်ခင်ဗျာအဲ့တော့မြန်မာဆွေကခုနဒေါက်တာအောင်ပြောနေတဲ့ဒီရန်ဂျာရီဘက်ကစိုးရိမ်ချက်နဲ့ပတ်သက်ပြီးတော့လုံးဝမထိတွေ့တာလားလုံးဝမဖြေရှင်းနိုင်တာလားဖြေရှင်းဖို့ခက်နေရလားဘယ်လိုမြင်ပါလဲ
အခုကျွန်တော်တီးသလောက်နော်အခုပြန်တဲ့ပြန်ကျိုးစိုးရေးစကမ်းပေါ့နော်နောက်တန်နေနေတဲ့ချတာရေးစတင်နေလုတ်တယ်ပြောတယ်နော်နောက်ပြီးတော့ဒီအစိုးရဖွဲ့ဥဆောင်ပြီးတော့ဒီကိစ္စကို COVID and recommendation နဲ့လုပ်မယ်လို့ပြောရတယ်ဒါပေမဲ့အခုကျွန်တော်တို့ဒီကုလသမဂ္ဂလေးလာဆောင်တဲ့တွေ့ရှိတဲ့တမီပင်ရရပါလို့ဆိုအဲ့ဒီပြီးခဲ့တဲ့နေ့2019ဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့မီလောင်သွားတဲ့မီလောင်ထားတာဒီလည်းဟိုတမလို့ဆိုပါလေမီရှူရတဲ့စတူရရှိတယ်ပြီးတော့အဲ့နေရာတွေကိုအားလုံးကိုမိတောင်တဲ့နေရာတော့မိမလုံးတဲ့နေရာတွေအားလုံးကိုအကုန်လုံးဘူဒူဇာနဲ့ရှင်းလိုက်တာရှင်းလိုက်ပြီးတော့မှအဲ့နေရာတွေမှာဘာဖြစ်တယ်ဆိုတော့သူတို့နန်လာတာလို့ခေါ်နေတဲ့ဒီနေဆက်တွေကလုံချိုးရင်းနဲ့ဖွင့်ပြိုးရေးရွာတွေလုတ်တယ်အပြင်အတူတွေခေါ်တယ်နောက်ပြီးတော့ပြန်ပြီးတော့ရွာအဖြစ်နဲ့စောက်ထားတဲ့နေရာတွေမှာအဓိကနှစ်ခုပဲရှိတယ်မြို့တို့ခမီးတို့အဲ့လိုတိုင်းရင်းသားတွေအတွက်နဲ့နော်စစ်တပ်လုံချိုးရေးစခန်းတွေပဲရှိတယ်ဆိုရူရင်ဂျာရီတို့ကသူတို့နကိုနေတဲ့နေရာဒီမှာဘာမှပြန်နေဖို့မရှိဘူးအဲ့တော့ပြန်သွားရင်ဘယ်လိုနေရာမျိုးမှာသွားရမလဲဆိုတော့ concentration ကိုကယ်ညွတ်မှာပဲသွားရမယ်ဆိုတော့အဲ့တော့အခု90ရှိနေတဲ့ဗမာမျိုးရှိရူရင်စကန်နေတယ်အဲ့လိုပဲဟိုဗာလဲဟို second page ကြီးဖြစ်နေတယ်လေဆိုတော့အဲ့လိုနေရာမျိုးလည်းသူတို့ကပြန်သွားနိုင်မှာမဟုတ်ဘူးအဲ့ဒါဗာလဲဆိုတော့ဒီဟိုအချင်းတောက်စကန်တသာတို့ဟာမျိုးဖြစ်နေတော့ဆိုတော့ဗမာပြက်ကပြင်ဆင်မှုကလည်းအဲ့ဒါတွေကိုမမီနေဦးဖြစ်နေတော့ပြန်မယ်ဆိုရင်ဘယ်လိုပြန်မှာလဲဘာအနေနဲ့ပြန်မှာလဲဗမာနေရမှာလဲလူလူနေရမှာလားထောင်ဝင်နေရမှာလားဆိုတဲ့ပုံမှာအများကြီးမှုတည
်ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်ဒီ line ပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ကုစီသူအောင်မြင့်ဖိတ်ခေါ်ချင်ပါလေသတင်းစာဆရာဦးသူစုသူအောင်မြင့်အခုမြန်မာအစိုးရရဲ့ကြိုးပမ်းချက်ဘယ်လောက်ထိရောက်မယ်ပေါ်မြင်ရောဖြစ်မယ်လို့ယူဆပါလေဦးစီသူရဲ့အမြင်သိချင်ပါတယ
်အဲကျွန်တော်နားလေဘယ်လောက်ကခုနတော့ကိုလံကိုပြောနေတာဒီကဟိုတစ်ဖက်စကားနဲ့ဟောတတော်ကိုဟိုဘာလဲဟိုဘက်တစ်ဖက်အဆုံးဘက်ကိုရောက်သွားတယ်ပါလေဆိုတဲ့အခါကျတော့ကျွန်တော်တို့ကပြန်ပြီးတော့မှဒီလူတွေပြန်ဝင်လာရေးပြန်ပြီးတော့ဟိုဒီဘက်ကလည်းလက်ခံရေးပါညာဆိုတာဘလို့ထွက်သွားသလဲဆိုတဲ့အပေါ်မှာအဲ့ဒီအပေါ်မှာအရင်ခံတယ်ဘလို့ထွက်သွားသလဲဘလို့ထွက်သွားသလဲဆိုတော့ဟိုစင်းစရားတွေအရဆိုရင်မောင်တော်ခေမှာဆိုရင်မွတ်စလင်တွေပေါ့နော်ကျွန်တော်တို့ကမွတ်စလင်လို့ခေါ်ပါတယ်အမွတ်စလင်တွေကတပန်းကျော်လောက်ရှိတယ်အဲ့တော့အစိုးရကတရားဝင်2018အစိုးရပိုင်းမှာပြောထားတဲ့ဟာက5သိန်းနဲ့3000ကျော်3000 4000လောက်ပေါ့နော်4000ကျော်လောက်အကြီးသွားလို့ပြောတယ်အဲ့ဒါ2018အစောပိုင်းမှာနောက်ပိုင်းမှာဒီထက်လည်းပိုများနိုင်ပါတယ်တစ်ခါကပြောလာတော့9သိန်းကျော်လို့တော့ပြောတယ်ဆိုတော့ဘာဖြစ်ပြောအများကြီးပြေးသွားတယ်ဟုတ်ပြီဘာလို့ပြေးသွားတာလဲဘာလို့ပြေးသွားတာလဲဆိုတဲ့အခါကျတော့ဟိုအစတာကဒီဘက်ကနေပြီးတော့အာဇာဘွဲ့ ARS ကအကြမ်းဖက်မှုကနေစတယ်ဟိုတပ်မတော်ကလည်းပြန်နှိမ်နေတယ်နှိမ်နေတဲ့အခါကျတော့နှိမ်နေတာကလည်းကျွန်တော်တို့ရတဲ့ဂျင်းကန်းတွေရဆိုရင်တော်တော်ကျန်တတ်ပါတယ်အဲ့ဒါဘာကျန်တတ်တယ်ဆိုတဲ့အခါကျတော့တပ်မတော်ကထုတ်ပြန်တဲ့စင်စရာအရာကိုပဲ၅6ရက်အတွင်းမှာ390လောက်
ဟိုတည်သွားတယ်ဗောနော်အကျန့်ဖက်သမားလို့သူကတော့ပြောတာဗောဆိုတော့ဟိုတရက်ကို80 80လောက်အဲ့ဒီပေလောက်အကျန့်ဖက်နေနေတော့အဲ့ဒီကိစ္စနဲ့ဟိုဟိုကြောက်ပြီးတော့မှပြေးတာရှိတယ်အဲ့တော့တချို့ကိစ္စတွေမှာကြာတော့ဟုတ်တယ်ဟိုဘယ်လိုခေါ်လဲဆိုတော့မနေရတော့လို့ဒီကိုလာတော့လို့အကျန့်ဖက်သမားမိသားစုတွေမှာပါလို့ဟိုဟာဖြစ်ပြီးတော့မှပြေးတာတွေလည်းရှိတယ်အဲ့တချို့ကြတဲ့ခါကျတော့အများစုမှာကြတဲ့ခါကျတော့သူ့ community ဗော community မှာအဲ့လှုပ်ဆော်တာတွေရှိတယ်ဒါတို့ကြိုးသွားဖို့လိုတယ်သွားပြီးပို့ပြီးတော့မှဟိုကောင်းတဲ့အခွင့်အရေးတွေရအောင်တို့လုပ်မယ်ဆိုတော့အဲ့လှုပ်ဆော်မှုတွေနဲ့သွားလိုက်တာတွေလည်းရှိတယ်အဲ့ပြောနေတဲ့သဘောကတခြားကျွန်တော်တို့ကတော့ဟိုတခြားဟိုဒုတိယကွာစစ်ကဖြစ်ခဲ့တဲ့ဟာတွေပဲလည်းရှိတယ်ကျွန်တော် site တို့ကိုဟိုသိချာတို့နားလည်အောင်စူးစမ်းကြည့်ပါလားအစူးစမ်းကြည့်တဲ့ခါကျတော့အဲ့ဒီလက္ခဏာမျိုးမဟုတ်ဘူးတို့အကြောင်း၃၄ချက်လောက်နဲ့တို့တွေကဟိုပြီးသွားကြတာပြီးသွားတဲ့စီမှာကျွန်တော်နားလည်တယ်လို့ဆိုရင်တော့အဲအများစုကဟိုနိုင်ငံရေးရအလှုပ်ဆော်မှုတွေလည်းပါတယ်ဟုတ်တယ်ကြောက်လို့ထွက်ပြေးတာလည်းပါတယ်ကိုရတော့ပြောသလိုကိုကတခုခုဖြစ်မှာဆိုလို့ထွက်ပြေးရတယ်လည်းပါတယ်ဒါပေမဲ့ကိုရတော့နိုင်ငံရေးရအလှုပ်ဆော်မှုကြောင့်ဆိုတာလည်းပါတယ်ပါတဲ့ခါကျတော့နိုင်ငံရေးရဟိုလိုအပ်ချက်တစုံတရာရရင်ပြန်လာမယ်ဆိုတဲ့သဘောမျိုးအဒီသဘောမျိုးတွေအများကြီးတွေ့တယ်နောက်နိုင်ငံတကာရောက်နေတဲ့ဒီလိုညာအရေးလှုပ်ရှားသူတွေကလည်းအရေးလှုပ်ဆော်တယ်ဟိုတိုက်ခိုက်ဖို့လည်းသူတို့လှုပ်ဆော်ခဲ့တယ်ပြေးဖို့လည်းသူတို့လှုပ်ဆော်ခဲ့တယ်သူတို့လူကျင်တဲ့ပုံစံကတစ်မျိုးဒီဥစ္စာကြီးကိုကိုရတော့ပြောသလိုပေါ့နော်နိုင်ငံကရဲ့ဝေယောက်ဆက်ဖက်မှုတွေဘာညာဒါတွေလည်းအများကြီးရှိတယ်အဲ့ဒါတွေကိုအပြင်အမြောက်ပြုတာတွေလည်းရှိတယ်ကျင်လို့ဆိုင်လို့ဆွဆွဲတာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးအခြေအနေအောက်မှာအခုလောဆယ်အခြေအနေမှာကြာတော့ကျွန်တော်မြင်ရတော့ကမြန်မာအစိုးရဘက်ကတော့အစိုးရလို့ကျွန်တော်ပြောတယ်နော်တခြားဘာမှမပြောအစိုးရလို့ပြောအစိုးရကအရန်ကိုစူးစမ်းနေတယ်ဒီဥစ္စာကြီးကတကယ်ကိုသူဟိုဘာလဲပြန်လက်ခံမဲ့တာဝန်ရှိတယ်ဒါကြောင့်မလို့ဒုက္ခသည်စခန်းထဲအထိလည်းတွားတယ်တခြားတော့သူတွဲဆုံညှိနှိုင်းမှုတွေလည်းအမြဲလုပ်တယ်ဒင်္ဂါကြီးဘက်ကကြာတဲ့ခါကျတော့တောက်လျှောက်ပြီးပြောတာကတော့မြန်မာအစိုးရကပူပေါင်းဆောင်ရွက်မရှိဘူးမလုပ်ချင်ဘူးမကြိုက်ဘူးဒါပဲသူကတကမာလုံးဖြန့်ပြောတယ်ဒါပေမဲ့အခုပြီးခဲ့တဲ့ရက်ပိုင်းမှာကတော့လေဆံပြောင်းသွားပြီဒီကနေ့နိုင်ငံအများကြီးဝန်ကြီးကပြောလဲဆိုတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေနေပြီစက်တင်ဘာလောက်ဆိုရှေ့နိုင်မယ်ပါညာသူတို့ကပြောတယ်နောက်ပြီးတော့မှဝန်ကြီးချုပ်ရှေ့ဟာစီနာကလည်းပြောလဲဆိုရင်နောက်ဆုံးပြီးပြောခဲ့တဲ့မိတ်ခွန်းတွေမှဆိုပါလဲဆိုရင်ဒီဒုက္ခတွေတွေမပြန်နိုင်ရေးဟာဟုတ်တယ်မြန်မာအစိုးရကလည်းဒါတိတ်ပြီးတော့မှဟိုဟိုလက်ခံကျင်တဲ့စိတ်ပုံစံမပေါ်ဘူးဒီပြင်ကိုဒီဒုက္ခတွေစခန်းထဲမှာအလုံးလုံးနေတဲ့ NGO တွေ INGO တွေကလည်းသူတို့အကျိုးစီးပွားတွေနဲ့ရှိနေတဲ့ခါကျတော့မပြောင်းလှုပ်ကြော်တာတွေပါလေရှိနေတယ်အဲ့ဒါတွေလည်းပြဿနာရှိနေတယ်ဆိုပြီးတော့မှထုတ်ပြောလာတာတွေရှိတယ်ဆိုတော့အဲ့လိုမျိုးအခြေအနေတွေအကုန်လုံးကိုကျွန်တော်တို့ကဟိုနားလည်ဖို့လိုတယ်အဲ့တော့ချုပ်ပြီးတော့ပြောရရင်တော့ဒီမှာအစိုးရကတော့တကယ်ကိုစူးစမ်းနေတယ်ပြည်ပြချင်းချင်းကိုစူးစမ်းနေတယ်အဲပြီးတော့မှနောက်ကနော်လို့ဘင်္ဂလားဒေ့အစိုးရကလည်းအခုဆိုဘာပြောပြောသူတို့တွေလည်းလိုက်ပါလာပြီးပို့ဖို့ရေးကိုအဲ့တော့တစ်ဖက်ကထွက်သွားတဲ့လူတွေကနိုင်ငံရေးရသူတို့ရည်ရွယ်ချက်နဲ့တစုံတရာရှိတဲ့ခါကျတော့အဲ့တောက်ဆုံမှုတွေကတော့ရှိမှာပဲအဲ့ဒီဥစ္စာကိုတော့ပြည်ရနိုင်ရမယ်လဲတူပါတယ
်ဟုတ်ကဲ့ခင်ဗျာဦးစီးသူအောင်မြင့်ကတော်တော်နိုင်အောင်ဒီလိုက်မှာခဏနေပြပါဦးခင်ဗျာကျွန်တော်တို့သရရှင်တွေအလှည့်ပေးပါမယ်ကျွန်တော်တို့ဒီနေ့ဆွေးနွေးဖို့ဆိုပြီးတော့ဖုန်းနံပါတ်တွေပို့ထားတော်တော်များပါတယ်ဒါပေမဲ့ကျွန်တော်တို့တက်နိုင်တော့ပဲခေါ်သွားနိုင်မှာဖြစ်ပါတယ်အရင်ဆုံးကျွန်တော်ဦးချင်းမြင့်ရှိပါတယ်ဦးချင်းမြင့်တို့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျကျွန်တော်တို့နိုင်ငံတော်သမ္မတအထွတ်ထိပ်ပါရှိတယ်လို့လည်းပြောတယ်ဒါမှမဟုတ်ကျွန်တော်2008ပြည်ပေါ်ကြီးကဥတည်ရာစီးစီးရမှာဘာမှဟိုလုတ်ပံကမရှိတော့အဲ့ဒါတော့နောက်ရင်ဥပိ္ပကကျန်လို့သူလုံနေတယ်ဒါနဲ့ဟိုနိုင်ငံတော်သမ္မတလုံတဲ့လုံတဲ့ကြာဒီကိုမလုံနိုင်ဖြစ်နေတယ်ဒါကြောင့်တော့ဒီအချိန်ဟိုဒီမွတ်စလင်ကြီးကတော်နဲ့ပြည်လက်တည်းဟာမတူဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
နောက်ထပ်တူအလှည့်ပေးကြပါလေအရှင်တန်ရမိတ်လို့ရပါပြီခင်ဗျာတူပါဗျာ
နိုင်ငံတော်အစိုးရရောမြန်မာနိုင်ငံကိုလုတ်ပြရတွေက2008ခုစီပုံပြင်ကြရနဲ့အားလုံးတိုင်းရင်းသားညီညာရေးနဲ့ဆိုတော့အားလုံးကိုပြည်လဲစီခြင်းပါတယ်အဲ့ဒီဘက်ကဘင်္ဂလီကောကောဒွေညာကောကောခေါ်တာကအရင်မရှိပါဘူးအစိုးရကလည်းလုံပန်းနေတယ်ပြည်သူတွေကလည်းမျောလင့်နေပါတယ်ပြည်စည်းခြင်းလို့ဟိုအားလုံးကိုပြင်းထန်ထားပါတယ်ဟိုနိုင်ငံတကာကလည်းအစိုးရကိုဖိအားပေးရုံမပေးပါနဲ့အခုဆောင်ဥတွေဆောက်တယ်ဆိုတော့လည်းအစိုးရလည်းအကြက်တဲဖြစ်နေပါတယ်အဲ့ဒီတော့တရုတ်နဲ့အိန္ဒိယကပဲကူပြီးအဆောင်ဥသောပါသေးတယ်အခြားနိုင်ငံတွေကလည်းဒီလိုမျိုးကြက်အပြင်ဖိအားမပေးဘဲနဲ့သူတို့လာနိုင်အောင်အဆောင်ဥတွေပူးဆောက်တာတို့ဘာလို့မထားသေးဘူးညာလို့မထားသေးဘူးလို့ပြောတာတဲ့ဝိုင်းပြီးတော့ကူညီလိုက်ရင်တော့မြန်လာလိမ့်မယ်လို့ခွန်ကြီးတို့မြင်ပါတယ
်တင်မဖျားရှင်တံရပါကျွန်တော်ပင်နိုင်ဆွေးနွေးသူကလှည့်ပေးချင်တာကခုနကဦးစီသူအောင်မြင့်ပြောသွားတဲ့အထက်မှာကိုနိုင်အောင်ဒေါက်တာနိုင်အောင်ပြောသွားတာကိုပြန်လည်တုံ့ပြန်ထားတာရှိပါတယ်သူကတော့ခြေကံကြောင်းတရားထဲမှာဒီလူခွင့်ချိုးဖောက်တာတွေပေါ့နော်မတရားလုပ်တာတွေရှိသလိုပဲတစ်ဖက်မှာနိုင်ငံရေးရွေးချက်ရည်မှန်းချက်ရ ेंजर တွေဘက်မှာလည်းရှိပုံရတယ်ဆိုတော့ claim ပေါ့နော်သူဘက်ကပြောသွားတာရှိတော့ဒေါက်တာနေအောင်အဲ့ဒါနဲ့ပတ်သက်လို့သူဆွေးနွေးတာဘယ်လိုများတုံ့ပြန်ချင်ပါလဲ
ဒါတော့မဆမ်းပါဘူးသူတယောက်ကကိုဖိနှိတ်ခံလာရင်နော်အော်ကြောင်းစရာဖြစ်လာရင်ကိုယ့်ရဲ့ယက်တီချက်ဆိုတာပြောကြတာပဲဒါတော့ ဒါတော့ရှိမှာပဲဒါပေမဲ့ကျွန်တော်ပြောပြချင်တာကလည်းဆိုတော့ကျွန်တော်တို့ပြောနေတဲ့ဥစ္စာတွေအလွန်ကျူးလို့ထင်စရာတွေလည်းရှိနိုင်တယ်ဒါကြောင့်မလို့အားလုံးရဲ့ဒါတိကျလွတ်လပ်တဲ့လာမြတ်တာတဲ့ဟိုစစ်စင်းမှုတွေလောက်ပါလို့ကျွန်တော်ပြောနေတာဒါပေမဲ့ကျွန်တော်ပြန်ပြောပြချင်တာကလည်းဆိုတော့ဒီဖြစ်တဲ့ပုံစံဒီရိုညာကိစ္စတခုထဲမှာလည်းကျွန်တော်ကြည့်နော်ဆိုတော့ဒီဟာကတောက်လျှောက်2000 ီလုံးမှာရှိတဲ့ဂျိုင်းတဲ့တိုင်းသားတွေပေါ်မှာလည်းအလားတူမျိုးပြည်ရင်းစစ်ဆေးဖြစ်တဲ့ရှိခဲ့တဲ့ဥစ္စာနော်ပြောချင်တာကဘာလဲဆိုတော့တနေရာမှာတပုံထားတယ်တနေရာမှာစက်ညမတစ်ခုလုပ်တယ်ဆိုလို့ရှိရင်အဲ့မှာရှိတဲ့ပြည်သူပြည်သားသက်ဆိုင်တိုင်းသားအုပ်စုတွေရဲ့လူတွေကအဲ့လိုမျိုးကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်မိရှုခံရတယ်မတိတ်ချက်နဲ့တတ်ခံရတယ်ဘာဖြစ်တယ်ညာဖြစ်တယ်အဲ့ဒါကတောက်လျှောက်ရှိခဲ့ပြီလားအားလုံးကဒီပက်တန်မဲ့ဒီပုံစံမဲ့ဒါမဲ့လူရင်းကြတွေမှာပူဆိုးွားတာပါလဲဆိုတော့သူတို့ကြတော့နော်ခုနပြောတဲ့ရခိုင်နေရာလည်းမကြိုက်ဘူးနော်ပမာပုတ်တော်စားတွေလည်းမကြိုက်ဘူးနော်သူတို့တွေအဲ့လိုနှစ်ပေါင်းများစွာပြောဆိုသူတို့ကြတော့သူတို့ကြတော့ထားလူတွေတဲ့ marginalized ဖြစ်တဲ့လူတွေဖြစ်တဲ့တို့ကြောင့်မလို့ဖယ်ကျင်ခံတဲ့လူတွေဖြစ်တဲ့ကြောင့်သူတို့ကြတော့ပူဆိုးတယ်သူတို့က easy target လွယ်ကူတဲ့ပြစ်မှတ်ဖြစ်သွားတယ်ပေါ်ရတဲ့ခံရတယ်သူတို့ပြောရင်ပြောမဲ့သူရှိမှမဟုတ်ဘူးဆိုတဲ့လူမျိုးဖြစ်တယ်အဲ့တော့ကျန်တဲ့တိုင်းသားတွေမှာလည်းဒီလိုမျိုးဒီလောက်အတိုင်းသားဒီဘူကြီးကြီးကြီးကဖြစ်တော်မှာအဲ့လိုမျိုးပုံစံကတော့အားလုံးနေရာမှာစိတ်တင်တိုင်းသားနေရာမှာဒီပုံစံနဲ့ပဲအဲ့ဒါကိုပြောချင်တာပါတယ်အဲ့ဒါလည်းနိုင်ငံကြီးရွေးချက်ပဲအဲ့တော့ဒီနိုင်ငံကြီးကြီးရွေးချက်ကနော်အဲ့ဒါစစ်တပ်မှာရှိနေတဲ့အကြောက်တဲတွေပြောဖို့ပဲအဲ့ policy တွေမဖယ်ရှားဘူးဆိုလို့ရှိရင်အဲ့ policy အမားတွေမပြင်ဘူးဆိုလို့ရှိရင်ဒီပြဿနာတွေဆက်ဖြစ်နေမှာပဲ
ဟုတ်ကဲ့
ခုလည်းပြနေတာပဲအဲ့ဒါကိုပြောပြတာ
ကျွန်တော်ပြဿနာရဲ့စာကူနောက်တစ်ခုထပ်မေးချင်တာကခုနကပြောသွားတဲ့အထဲမှာလက်ရှိအစိုးရကဒီ Ranger နေရာပြန်ရေးကိုတေချာကိုကြိုးပမ်းပြီးတော့အင်တိုက်အားတိုက်လုပ်နေရဆိုတော့ဟိုပါပေါ့နော်တကယ်ကိုကြိုးပမ်းပြီးလုပ်နေပါတယ်ဆိုတော့လူလူလာလုပ်နေပါတယ်ဆိုတော့ကိုနိုင်ဩဥစည်းတော်အမြင်မြင်ပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာနိုင်အောင်ရဲ့အမြင်လည်းသိချင်ပါတယ်အစိုးရရဲ့လှုပ်ဆောင်ချက်
မတင်ပြီးခဲ့တဲ့ခါတွေမှာဒီအစိုးရဖွဲ့သွားနှစ်ခါလားပဲရှိသေးတယ်နော်ပြီးခဲ့တဲ့ခေါက်တော့စက်တင်ဘာလသဘောတူထားတယ်လူထောင်300ဒေါ်လာပြန်မှုဆိုတော့ဥပဒေရောပြန်လာတယ်တော့ပြောချင်တာကဘာလဲဆိုတော့တစ်ဖက်မှာအစိုးရကကြုံနေနိုင်တဲ့အခက်အခဲတွေပဲပေါင်းစုံဖိအားတွေရှိနေနိုင်တယ်ဆိုတာကိုကျွန်တော်နားလည်လို့ရတယ်။ဒါပေမဲ့ပြောချင်တာကဘာလဲဆိုတော့အဲ့ဒီအခက်အခဲကိုဖြေရှင်းမဲ့အခါမှာသူ့ကိုယ့်ရဲ့ domestic actor ပေါ့နော်။အထက်ကလူတွေနဲ့လိမ်ပတ်ပွေရှုပ်ဖြစ်နေတဲ့ကိစ္စကိုအဲ့လိုရှင်းနေမယ်ဆိုလို့ရှိရင်တော့မရနိုင်ဘူး။ဘာဖြစ်လို့ဆိုတော့ကိုယ်အဲ့ဒါကိုကြော်လွားနိုင်တဲ့အားမရှိဘဲကြောင့်မလို့အဲ့တော့တော့အဲ့တော့ဒီနိုင်ငံတကာအကူအညီနဲ့ဝိုင်းပြီးဖြေရှင်းမှုလိုတယ်ကျိုးပဲမှုတည်းနေစေနောက်ကိုချင်းနဲ့မှထားတဲ့ကိုစီမှထားတဲ့ policy ကိုရှင်းရလားဆိုတဲ့ဥစ္စာမျိုးဖြစ်ဖို့လိုတယ်အခုတော့နိုင်ငံတကာ PR တွေကဒီရက်ဒီတဲ့ပုံများလာတဲ့အချိန်ကျမှဒါလေးကိုသွားသွားပြပြောလိုက်အတော့ကျန်နေပြန်လာလဲဆိုကိုဘက်မှာလက်တွေ့မကြည့်အခုအောင်စီရဆိုတဲ့ရက်ွက်ရှိတယ်နောက်ပြီးရ2012တရားနေပြီးတော့အပိတ်ခံထားတဲ့ရိုးညာတွေနေတဲ့ရက်ွက်မျိုးထဲမှာပဲနော်မျိုးထဲမှာပဲစစ်တေမျိုးထဲမှာပဲအခုတတိဘလို့နေရလဲဆိုတော့ဟိုဟိုဘာလဲဟိုဘဒူးကဲဖြစ်သူတယ်နော်ဆိုတော့ဒီကြားထဲမှာမအခုဟိုတိုက်ပွဲတွေကိုအကြောင်းပြုပြီးတော့မှဒီနိုင်ငံတကာအကူအညီဒေါ်လာချင်းဆန္ဒတဲ့အကူအညီပိတ်လို့မရဘူးအခုသွားလို့ရှိရင်အခုသွားလို့ရှိရင် NVC ကတ် NVC ကတ်ဆိုတော့ NVC ကတ်ကရှေ့မှာ white card တို့ဘာလို့ညာတို့ဇလန်းနေအများကြီးရှိတော့လူရဲမယုံတော့ဘူ
းဟုတ်ကဲ့ကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ဦးစီးသူအောင်မြင့်ကိုပြန်လှည့်ပေးခြင်းပါလေခုနဒေါက်တာနိုင်အောင်ပြန်မိကုန်းထုတ်သွားတဲ့ခါမှာအစိုးရကလှုပ်ဆောင်နေတာကိုတော့သူမငြင်းဘူးဒါပေမဲ့တန်ရရှိပါတယ်သူအမြင်ကတော့ခုနပြောလို့ဆိုရကိုနိုင်ကမူဝါဒအရရှင်းလင်းရှိရလားဆိုပြီးသူမေးခွန်းထုတ်ပါလေဒါနဲ့ပတ်သက်လို့ဥစည်းစုအမြင်သိကြပါလေ
အဆိုရကတော့ဟိုဘာပြောမလဲဆိုရင်နှစ်ပေါင်းများစွာဒီဖြစ်ထားတဲ့ဆေးအနာရှင်တွေဖိနှိပ်သွားတဲ့ဆေးအနာရှင်တွေမဟုတ်တာလုပ်သွားတဲ့ဟာကြီးကိုအမွေဆက်ခံပြီးတော့လုပ်နေရတယ်အလုပ်နေရတဲ့စီမှာအနောက်ဆုံးပေါ့နော်နောက်ဆုံးအချက်လေးဟိုကျွန်တော်ဟိုကုလားတော့ဟာကိုကျွန်တော်ပြောပြကျင်တာကအဲကုလားတော့2000ဟိုဆက်နှစ်ဆိုတာတော့ခဏထားလိုက်တော့2010ဆိုတာလည်းဒါသမရဥသိစေလက်ထက်မှာဖြစ်ခဲ့တာ။နောက်ပြီးတော့မှ2016မှာဖြစ်ခဲ့တယ်။အဲပြီးတော့2019မှာဖြစ်ခဲ့တယ်။အဲ့တော့ဒီဖြစ်စဉ်ဒီကာလတွေရဲ့အခြေအနေအရှိပိုင်းတွေအကုန်လုံးပြန်ကြည့်ရင် NDC ကတ်တွေပါလေအကုန်လုံးကအဲ့ဒီအချိန်ကာလအထိကိုရခိုင်ပြည်နယ်မှာတခြားအစိုးရဆိုတဲ့ဥစ္စာကဘာမှလွတ်ပြန်ခွင့်ရှိတဲ့အခြေအနေအဲ့ဒီမှာဘာမှမရှိဘူး။အဲ့မှာရှိတဲ့နှစ်ခုလည်းပဲရှိတယ်။လုံယုံရင်းနဲ့အုတ်ချုပ်ရင်းတစ်ခုပဲရှိတယ်။အဲလုံယုံရင်းနဲ့အုတ်ချုပ်ရင်းတစ်ခုဆိုတော့လည်းတတ်မလို့လက်အောက်မှာပဲရှိတယ်။အခုမှအုတ်ချုပ်ရေးပိုင်းဆိုင်ရာတွေကဒီလေးရေးကနေပြီးတော့မှဟိုအစိုးရလက်အောက်ကိုဒါရောက်လာတာတတ်လက်အောက်ကလည်းလောက်ရောက်လာ။အခုမှဒါဘယ်လောက်ထိရောက်ပြီလဲကျွန်တော်တို့လည်းမသိသေးဘူး။ရောက်ရုံပဲရှိသေးတယ်။ဆိုတော့အခါကျတော့အစိုးရကဘာမှလုံလို့ရတဲ့အနေအထားမဟုတ်တဲ့အခါမှာအစိုးရကိုအပြစ်သွားတင်တယ်လို့ဘယ်လိုဖြစ်မှာလဲ။အဲ့တော့တစ်ဖက်ကဟိုပြန်မေးရမယ့်ဟာကဒီ AIS ရဲ့အကြမ်းဖက်အဖွဲ့ရှင်ရှိတယ်။
ီအဖွဲ့တွေကဘာကြောင့်ကျွန်တော်တို့မေးခွန်းထုတ်လို့ရတာကဟိုစစ်အာဏာရှင်တွေလက်ထက်တုန်းကတော့တိုက်တာခိုက်တာအဲ့ဒါတွေမလုပ်ခဲ့ပဲနဲ့ဒီဒေါ်ဆန်းစုကြည် NLD အစိုးရတက်လာတဲ့ခါကျတော့မှသူကဘာပြီးတော့လာပြီးတော့တက်ခတ်ရတာလဲဒီခါကျတော့ဒီအစိုးရကဒီပြဿနာကြီးကိုအဖြေရှာနေတယ်ရှင်းပါကြုံရတဲ့ဟာဒီကိုလည်းသူကသေချာကိုပြန်လေးလာတုံးတက်ပြီးတော့မှသေချာကောင်းအောင်လုပ်နေတယ်ကောင်းအောင်လုပ်နေတဲ့အစိုးရလက်ထက်မှာမှဘာဖြစ်လို့ဒီလိုမျိုးအကြမ်းဖက်တိုက်တာတွေလုပ်ရလဲတော့လုပ်တာတစ်ချိန်မကောက်ဘူးနောက်တစ်ချိန်ထပ်လုပ်တယ်လုပ်တဲ့ခါကျတော့နောက်ဆုံးတော့ဓာကြီးကိုပြည်ပြည်နဲ့ထိရှင်းပြဖို့ဆိုတဲ့ဟာမဖြစ်တော့ဘဲနဲ့ကျန်တဲ့လူကြီးဆိုင်ရာတာဝန်ယူထားတဲ့တပ်မတော်နဲ့ပဲထိတိုက်တိုးရတဲ့အခြေအနေရောက်တယ်အဲဒီလိုအခြေအနေရောက်သွားတဲ့ခါကျတော့လေအခြားဖြစ်ရတယ်လေမတူတဲ့ကိစ္စမှာဟိုနိုင်အောင်တို့ဘာလို့ကအဲ့ဒီကမွတ်စလင်တွားပြီးတော့မှမင်းမြန်ဆောင်ရမ်းနေစီမှာစစ်စစ်ဆက်ဆက်မင်းမြန်ဆောင်ရမ်းတာကြီးမလုပ်ခဲ့ဘူးဒါတိုင်းတို့ဘာလို့ဟိုညစီတို့မဂဇင်းနဲ့မှလည်းအမှပါပြီးသားပဲအလိမ့်ညာတွေအများကြီးပါတယ်ပါတယ်ဆိုတဲ့ခါကျတော့ဓာကြီးတွေယုံပြီးတော့မှဒီလိုဆိုင်ဆိုပြီးတော့ပြောတယ်ဒီလိုဆိုင်ဆိုရင်ပြေချာပြောတယ်ကဘာကြီးရဲ့လက်ခံရမယ်အခုကဘာကြီးရဲ့ဒီလိုဆိုင်ဆိုတဲ့ဥစ္စာကိုလက်မခံပါဘူးဒီလိုဆိုင်ဆိုရင်ကျွန်တော်မြန်မာတက်မလို့ဆိုတာလဲထားဖို့တော့မဖြစ်တော့ဘူးတကယ်လို့ဒီလိုဆိုင်ဟုတ်သလားဒါတွေကဘာဖြစ်လို့ဒါတွေကဝါရဖြတ်နေတာလဲအဒီသဘောမျိုးတွေမဟုတ်တာတွေမမှန်တာတွေနဲ့အများကြီးဒီမှာလာလုပ်ပြီးတဲ့အခါကျတော့မှလက်ရှိအစိုးရကိုအပြစ်တင်နေတာကတော့အတော်တော်ဆိုးတဲ့ကိစ္စပဲ
ဟုတ်ကဲ့ခင်ဗျကျွန်တော်တမနီလောက်ပဲချိန်ရပါတယ်ဒေါ်တော်နိုင်အောင်မဲလှည့်ပေးလိုက်ချင်ပါတယ်ခုနကစီသူအောင်မြဆွေးနွေးသွားတဲ့အပေါ်မှာအစိုးရယူကိုပဲအပြစ်တင်လို့မရဘူးဒေါ်တော်နိုင်အောင်အမြင်သိချင်ပါတယ်တုံ့မြတ်ချက
်အစိုးရယူပဲအပြစ်မတင်ဆိုတော့ကျွန်တော်တို့လူကိုယ်တွေကကျွန်တော်တို့ကတော့ဒီကိစ္စကအစင်အဆက်ဖြစ်လာတဲ့ကိစ္စပါစစ်တပ်ရဲ့ policy လို့ကျွန်တော်တို့ပြောပြသားပါဒါပေမဲ့အစိုးရလို့တာဝန်ရှိမှာပဲအဲ့တော့ကိုကတာဝန်အာနာရှိတာမရှိတာတပိုင်းပေါ့လေကျွန်တော်ပြောချင်တာကတော့ခုနကပဲကိုစိတရားဦးမြပြန်ပြောရမယ်အခု2016 2019ဖြစ်တာဒီ NLD အစိုးရမှဖြစ်နေတာမဟုတ်ပါဘူးလို့ကျွန်တော်တို့ဟိုဗာလဲဟိုအချင်းချင်းပြောနောက်ခံစက်ကြောင်းတွေအများကြီးရှိတယ်အနည်းဆုံးပြောရင်ဒီဆို2012ရှိတယ်နော်အဲ့တော့ကျွန်တော်ကအစားဒီချင်းချင်းမှဘလို့တိုက်တာလဲလို့ပြောရင်ဒီလိုပဲဒီပလောင်နောက်ပိုင်းမှဖြစ်လာတဲ့ပလောင်တို့ဘာတို့ညာလားဟိုအေအေတို့ဘာတို့ညာတို့ဘူးမမအလကားနေနေတော့မတိုက်ချင်ဘူးဖိနှိပ်လူကတိတ်များလုံးလို့မလို့ဒါဘာကြောင့်ဒီကဖြစ်လဲဆိုတော့အဲ့လိုဖြစ်လာတဲ့အချိန်တော့မှတမ33နဲ့99ကဝင်လာတယ်အကြီးကျယ်ဝင်လာတယ်အဲ့ဒီပုံမှာကြောက်လန့်ပြီးဖြစ်ကုန်ကြတာပဲအဲ့တော့ကမ္ဘာကြီးကမှဂျီနိုဆိုက်ကိုလက်ခံလားမလက်ခံလားဆိုကုလသမဂ္ဂအောင်ဆုံးဖြတ်နေပြီအမေရိကန်လည်းအရေးယူနေတခြားဥရောပလည်းအရေးယူနေရတော့ဂျီနိုဆိုက်မဟုတ်ဘူးလို့ကျွန်တော်ထိုင်ငင်းနေတာတဲ့အဖြေပါလဲဆိုတာရှာဝတ်ဖို့ရေးကြည့်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒိုက်ရိုက်ဒီလိုက်ချင်းစီသွားလို့ပါပါဝင်ဆွေးနွေးပြီးတယ်ဒေါက်တာနေအောင်နဲ့ဦးစီသူအောင်မြင့်နဲ့ကျွန်တော်တို့ရရှိနေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ပြန်ပေးပါခင်ဗျာ
ဒီကနေ့ဒိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်ဒီကနေ့မနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုတော့ဒေါက်ကီမျိုးသက်ကကြေညာပေးပါမယ်ခင်ဗျာ
အမေရိကန်ကဝင်ရောက်ခြေချလာတဲ့မိဘတွေနဲ့သူတို့ရဲ့သားသမီးတွေကိုတကွဲတပြားစီထားဆဲရှိကြောင်းဆွဆွဲတင်တဲ့သမ္မတထရမ့်အစိုးရကိုထိတ်တန့်လူခွင့်အဖွဲ့တစ်ဖွဲ့ကတရားဆွဲဆိုလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ကချမှတ်ခဲ့တဲ့တရားရုံးအမိန့်ကိုဆန့်ကျင်ရာရောက်တယ်လို့ပြောပါတယ်။ ACLU ကအမေရိကန်ပြည်သူ့အခွင့်အရေးများသမ္မတကကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ဗဟိုအစိုးရတရားသူကြီးထံမှအင်္ဂါနေ့ကရှောက်ထားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကဗုဒ္ဓဖူးနေ့အစောပိုင်းမှာနိုင်ငံအရှိတ်ဘက်ကံရုံးရံကနေဒုံးကျည်တွေပြစ်လုခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဆောက်ထမ်မြုံပြည်နယ်ဟိုဒိုကျွန်းဆွယ်အနီးကနေဒုံးကျည်တွေကိုပြစ်လုခဲ့တာလို့တောင်ကိုရီးယားပူတွဲစစ်ဦးစီးချုပ်အဖွဲ့ကနေပြောဆိုလိုက်တာဖြစ်ပါတယ်။နောက်ထပ်ပြစ်လုမှုတွေကိုစစ်တပ်ကဆက်လက်စောင့်ကြည့်သွားမယ်လို့လည်းပြောပါတယ်။မနေ့ကနိုင်ငံပေါင်း20မှာလက်နက်ကင်ပဋိပက္ခတွေတွင်ကလေးစစ်သားတုံးပြမှုကြောင့်ကလေးတငယ်တေဆုံးဓာတ်မဟုတ်ထိခိုက်ဒဏ်ရာရမှုအရေးအတွက်ဟာယောက်ျားလေးနဲ့မိန်းကလေးစုစုပေါင်း12,000ကျော်ထိဖြစ်သွားပြီးဒါဟာမကြုံစဘူးတိတ်ကိုများနေတာကြောင့်အထူးတုံ့ထုတ်ရကြောင်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ
်။ဗိုလ်ချုပ်နေမနက်ခင်းနောက်ဆုံးရမြန်မာနဲ့အနိုင်ငံသတင်းချင်းချုပ်ကိုဒေါက်ကီမျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီမတဲ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရီစမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ယေမင်ထော်မှာဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိလှုပ်လွှင့်မဲ့အစီအစဉ်တွေကို line no meter second line no meter 19နဲ့ line no meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ်။ video ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါရခင်ဗျာ။
This program has come to you from the Voice of America, Washington.